的靠谱你看一面对着嘛如果来吃药物说吃药物不要吃药物就不要给我的还有什么说今年的没有压力那金钟不要给你来了အဲ့ဒီတခါကြီးကြောင်းကိုစိတ်ဝင်စားနေတာလည်းကြားပြီ။နော်သူနဲ့လည်းသိနေတော့သူ့အကြောင်းကိုပိုသိလာလိမ့်မယ်။သူ့စီကသူ့ဘဝအတွေ့အကြုံတွေကမှတ်သားစရာမီးယူစရာတွေတခြားတခါဒီမှာပြီးတော့ပြောချင်တယ်လို့ဖြစ်လာတယ်နော်။အဲ့တော့အဲ့ဒီဆရာဝန်ကြီးကြောင်းကိုပဲဒီနေ့သူ့အကြောင်းအရာလေးကိုပြောရင်းနဲ့တခြားပြောချင်တဲ့အကြောင်းအရာကိုလည်းပဲဖြည့်ပြီးတော့ပြောတော့မယ်။ဒီဘုံကလည်းဒီကရကမနဲ့ပြည့်တဲ့ကောင်ထုံးစံတိုင်းတရားနာတာမျိုးမဖြစ်သေးဘူးနော်ပြောရတဲ့အခါမှာလည်းထုံးစံတိုင်းစက်ကမ်းမှတ်ထားတာမျိုးကိုလည်းပြောလို့မရှိဘူးနေပါတယ်နော်ညီအစ်ကိုဆိုတော့ကိုဘွားကတကယ်ဖြစ်ခဲ့တဲ့အကြောင်းအရာလေးကိုပြန်ပြောပြလိမ့်မယ်နော်ဘာလို့လဲဆိုတော့အဲ့ဒါကိုတကယ်သိတာကိုတကယ်ရိုးရိုးဖြစ်တယ်နော်ကိုဘွားကတကယ်ဖြစ်ခဲ့တဲ့ကိစ္စနောက်ကိုနဲ့တကယ်ရိုးရိုးသိနေတဲ့တခြားလူတွေရဲ့ဘဝမှာဖြစ်နေတာတွေကိုလည်းပဲဒီကစီးစစ်လေးလာပြီးတော့အိတ်ထရာမှတ်သားစရာလေးတွေလည်းပဲပြန်ပြီးတော့ပြောပြလို့ရှိတယ်။အဲ့တော့ကိုတိရကြားရတဲ့အကြောင်းအရာကကိုအတွက်တကယ်ရီယောဖြစ်မှာစိတ်က serious လို့ဖြစ်တယ်နော်။ဟိုအရင်ကတော့အကြောင်းအရာတွေကလည်းပဲနီးစရာတွေကအများကြီးရှိပါလေ။ဒါပေမဲ့တခါလေလူတွေကတွေးကြတယ်။အဲ့ဒါတော့ဒါကိုဖြစ်တုန်းကဖြစ်ခဲ့တာပါ။အခုဖြစ်မှာမဖြစ်နိုင်တော့ပါဘူး။ဒါလို့လည်းတွေးကြတယ်လို့ရှိတယ်နော်။ဒီလိုဘလောက်ကြောင့်တွေးတဲ့သူအခုထက်မှတရားဓမ္မဉာဏ်နဲ့တော့ဘူးတော့တွေးတဲ့သူရှိတယ်။အဲ့ဒါကိုယ်ကိုယ်တိုင်ကလည်းလုံးဝရှိသေးပဲနဲ့တကယ်တရားကိုကျူးစာအားထုတ်နေတဲ့ပုဂ္ဂိုလ်များနဲ့ညီညီမျှလည်းမရှိတော့နဲ့အချင်းနဲ့ပြောတဲ့စကားတွေနော်။အဲ့ဒါအချင်းနဲ့အသေးနဲ့ပြောတာတွေကအများကြီးလုံးနေတယ်။အဲ့တော့အခုပြောကြတဲ့ဒကာကြီးဆရာဝန်ကြီးရဲ့နာမည်ကဂျိုးပလန်နော်ဂျိုးပလန်။သူကကနေဒါနိုင်ငံသားသူ့ဇနီးနာမည်ကကက်စီပိုလန်ဘုတ်လောရာသူ့နာမည်မင်းလေလို့ပြောမလို့စဉ်းစားတော့မပေါ်လာဘူးသူ့မှာသမီးတယောက်ရှိတယ်သူ့သမီးနာမည်ကဒေဘရာပိုလန်ပိုလန်မိသားစုကသူကကနေဒါနိုင်ငံသားဖြစ်ပါတယ်အဲ့တော့သူ့တို့အမေဒီအဖိုးဘွားတွေကလည်းပဲပြည်ညာတတ်ကြီးတယ်နော်ဟိုအစင်တန်တော်တော်မြင့်မြင့်နေနေကနေလည်းဖြစ်တယ်အဲ့တော့ထုံးစံတိုင်းသူတို့အနောက်နိုင်ငံသားတွေရဲ့value အရပေါ့နော်ငွေလေးတွေကကျောင်းကောင်းကောင်းနေတယ်ဒါတော်ပဲကြိုးစားတယ်ဆိုဒီတကာကြီးကလည်းသူ့ရဲ့ရုပ်ရည်ကိုကဲခတ်ကြည့်ရတာကလုံးဝစိတ်ဘာမှသူအာသုံကြီးလုပ်တတ်တဲ့လူမျိုးအဲ့လိုအမူအရာမျိုးအဲ့လို personality မျိုးကိုတွေ့ရတယ်နော်ဘုရားကထွန်းတော်မမောင်းပြောစရာကြိုးစားရှိနေပဲအင်္ဂံပုံမွေလင်းလင်းပြောတတ်တဲ့အမူအရာမျိုးရှိနေတယ်မကြောက်မရွံ့မတွန်းမဆုပ်ရင်းရင်းနှီးနှီးပုံမွေလင်းလင်းပြောတတ်တယ်သူနဲ့စကားပြောဆိုစဉ်းနေရတာအလုံးပေါင်းမှာနှစ်နာရီကျော်လောက်ပဲရှိတယ်။ဒါပေမဲ့အဲ့နှစ်နာရီကျော်လောက်ကျင်းမှာသူ့စိတ်ထဲမှာရှိတာသူ့ရင်ထဲမှာရှိတာသူ့ဘဝမှာဖြစ်ခဲ့တာ။ပုံမှန်နဲ့အကုန်လုံးကိုခတ်လို့ပြောတာ။ဒီဘဝကလည်းကိုယ့်အကြောင်းကိုလည်းပုံမှန်နဲ့ပြောနေရှိတယ်။လူစကားတယောက်အကြောင်းတယောက်ရင်းနှီးပုံမှန်နဲ့သိရမှလည်းပဲပို့ပြီးတော့နားလည်ကြောက်ကိုတယောက်နော်။အဲ့တော့နားလည်မှုရှိဖို့ဆိုတာပွင့်လင်းမှုရင်းနှီးမှုရှိမှပဲဖြစ်တယ်။မပွင့်လင်းနားမလည်ဘူးတော့နော်။အဲ့တော့အဲ့လိုသူ့ကိုတွေ့ရတယ်မှာသူ့ရုပ်ရည်နဲ့သူ့ပြောပုံစုပုံကိုကြည့်ပြီးသူ့ရဲ့ personality ကိုတိုက်ခတ်ကြည့်ရတော့တော်တော် strong ဖြစ်တဲ့ personality မျိုးပါနော် personality တက်ပြီးအများကြီးလေ့လာဖို့ပါတယ်ဆိုတော့သူ့ personality တက်က intellectual ဖြစ်တယ် thinker တက်ပြီးဖြစ်တယ်နော်ပြီးတော့နည်းနည်းလည်း extrovert ဖြစ်တယ်လို့ဆိုနိုင်တယ်ပုံမှန်နည်းပြောတဲ့ဒီရုပ်က extrovert ဖြစ်တယ်နော်ဆိုတော့ introvert ဖြစ်တဲ့သူကအဲ့မပွင့်ရင်စကားနည်းတော့မြုံဒီဆရာဝန်ကြီးကတော့စကားကိုရေသွန်ချလိုက်တယ်လို့အားရပါရပြောခိုင်းတယ်အဲ့တော့သူ့စိတ်ထဲမှာရိုးသားမှုကလည်းရှိတော့သူပြောတဲ့နေရာမှာစိတ်ဆုံးမှုတိတ်မရှိနော်အဲ့တော့ရိုးသားမှုရှိတဲ့လူကမတွတ်မဆုတ်ပြောနိုင်ဘူးမရိုးသားတဲ့လူကနည်းနည်းစိတ်ဆုံးတယ်ပြီးတော့သူ့စိတ်ထဲမှာတောက်စိတ်လည်းရှိလို့မပေါ်ဘူးသူမှလည်းမကြောက်ဘူးကြောက်တဲ့လူကနည်းနည်းစကားပြောရင်စိတ်ဆုံးတယ်နော်မကြောက်တဲ့လူကစိတ်ဆုံးချင်မရှိပြောချင်တာပြောလိုက်ရောအဲ့တော့သူ့ကိုအဲ့လိုအရာမောင်းမြင်တာပုံပန်းတရာဒီဥပဒိရုပ်ကိုလည်းအသက်ခတ်ကြည့်တယ်။သူပြောပုံဆိုပုံအမှုအရာအတန်းသုံးတဲ့စကားလုံးကြီးဒါရီဘတိစကဲခတ်ပဲပြီးခဲ့တာ။ဒီဘုံကလူကျဲခတ်တယ်လောဝါဒနာနည်းနည်းတော့ပါပါတယ်။ဘာလို့မဆိုနည်းနည်းလောဝါဒနာပါတယ်လို့ဖြစ်တယ်။
လူဆိုတာလူများလည်းမကြတာဆိုတော့ကြောက်ကိုကြောက်မြင်နိုင်ဒီလူကဘယ်လိုလဲဆိုတာနည်းနည်းတော့ကြက်ခတ်တယ်အဲ့တော့အဲ့ဒီလိုသူနဲ့တော်တော်ကြာကြာရင်းနှီးစကားပြောကြတော့များတော့ဖြင့်သူကလည်းတရားဝါနာပါတဲ့လူဖြစ်နေပြီဟုတ်တော့ဘုန်းကြီးကလည်းပြည့်တယ်အရင်တော့ကလည်းဒီဘုန်းကြီးကလည်းသူ့ကြောင့်ကိုကြားဘူးလို့လေသူကလည်းဒီဘုန်းကြီးကြောင့်ကိုကြားဘူးလို့မကြားမသိဘူးတဲ့ကပြည့်ပြည့်နေတယ်သူ့သမီးနဲ့ကအရင်နဲ့နှိပ်ကြော်လောက်ကလေးကတွေ့ဘူးတော့တော်တော်အချင်းတော်မများတွေ့ဘူးပါအဲ့တော့သူ့သမီးကလည်းသူ့အမေကိုသူတွေ့ခဲ့တဲ့အကြောင်းပြောခဲ့တဲ့အကြောင်းကိုသူသင်ပြန်ပြောပြောတော့သူ့အမေခြေရလည်းတွေ့ကျင်တယ်ဆိုတော့တမန်ကရက်ချိန်ပြီးတော့ပြင်ဆင်ပြတော့ဘူးလာရတယ်အဲ့တော့ဒီဘုန်းဘုန်းကလည်းသူ့ဘဝအကြောင်းသူ့ကိုပြောနေတယ်လို့ပြောပြတယ်သူကလည်းသူ့ဘဝအကြောင်းဒီဘုန်းဘုန်းကိုအများကြီးပြောပြတယ်သူပြောတာကများပါအဲ့တော့သူ့ရဲ့ရှင်ဘဝတွေကအကြောင်းကိုသူအသေးစိတ်ပြောတယ်သူ့အမေခြေအဖို့ပွားရဘာဘာသာတရားမှမကိုးဘူးအေးတီးစ်ဖြစ်ပါတယ်နော်အဲ့တော့သူလည်းပဲငွေလေးကဒီလိုပဲ ATS ဖြစ်နေတယ်ကြီးနေတာပါပဲဘာသာရေးမရှိဘူးဆိုတော့ဒါပေမဲ့စိတ်ထားကောင်းတယ်လုပ်ကိုကြိုးစားတယ်ယူတာမှုရှိတယ်မယူတာတော့ဘာမှမလုပ်ပါဘူးတချို့လူတွေကဘာသာတရားတစ်ခုကိုစစမင်းနဲ့တာမကိုးကွယ်ဘူးနဲ့ဒီလူစည်းကမ်းကိုတော့အများနားလဲသူ့မှာလဲ ethics တမျိုးကတော့ရှိတယ်နော်ဘာသာတရားတာမကိုးကွယ်တာ ethics ကတော့သူ့မှာရှိပါတယ်အဲ့တော့ပညာကိုအများကြိုးစားဖို့ရှိတယ်ဘာသာတရားကိုကိုယ်ဆရာမရှိခဲ့တဲ့သူဆိုတော့ဘဝမှာတန်ဖိုးထားဆရာအနေနဲ့ကပညာဘုံစင်တန်ဘယ်လိုဟိုတောင်းဝန်ကျင်တိုင်းဝန်ကြတဲ့မှာဘုံရှိရှိနေနေဖို့ဒါကပဲတန်ဖိုးအရှင်နဲ့ထားဖို့မကြက်ကြတော့ဘူးเนาะအဲ့တော့အင်မတန်ပညာကိုကျူးစားပြတ်တင်ပြီးတော့သူကစိတ်တက်ကြူတွေပါရောက်တယ်သူတို့ဘက်မှာလည်းပဲစိတ်တက်ကြူတွေရောက်ဖို့တော်တော် competition ကကြီးပါတယ်အပြန့်ဆန့်အင်မတန်ကျူးစားရပါတယ်เนาะတော့စိတ်တက်ကလူအမျိုးမျိုးရှိတယ်။တချို့စိတ်တက်ကလူတွေကအဆင့်တော်မြင့်တယ်။အဲ့ဒီစိတ်တက်ကလူကိုဝင်ရဖို့ကိုပဲဝင်ခွင့်စမဝဲဘူး။အပြန်ဆိုင်ကြည့်ရတယ်။ကျန်တဲ့လူအဆင့်ကိုအောင်ပြီးတာနဲ့ဘယ်လိုကူမရောက်နိုင်ဘူးနော်။ကိုလူတင်တဲ့တက်ကလူကိုရဖို့ဆိုရင်တော်တော်ကိုအမှတ်ကောင်းကောင်းနဲ့ကြိုးစားပြောင်းကြည့်ရတာပေါ့။အဲ့တော့ဒီလူကအင်မတန်ကြိုးစားရသူဖြစ်တော့သူလူတင်တဲ့တက်ကလူကိုဝင်ခွင့်ရတယ်။သူကအင်္ဂလန်မှာသွားပြီးတော့ကျောင်းနေတယ်နော်။ကနေဒါနဲ့အင်္ဂလန်နဲ့ကငွေကိုလိုတန်းကြီးဖြစ်သွားပြီ။ဘယ်ရင်တော့ကကိုလိုနီပါပဲ။အခုတော့ကိုလိုနီမဟုတ်ပြန်နဲ့။အင်တိုင်းကြီးမြန်မာစစ်ဆန်တဲ့တန်းကြီးကြီးဖြစ်နေ။အင်္ဂလန်ရဲ့၊ဩစတြေးလျရဲ့၊ကနေဒါရဲ့တော်တော်ကိုရင်းပြီးတယ်။အဲ့တော့အဲ့ဒီလိုကြိုးစားပြီးတော့ပညာသင်လာပြီးတော့ဆံဝန်ဘွဲ့ရတယ်။သူတို့တန်းကြီးမှာကဆံဝန်ဘွဲ့တစ်ခုရရုံနဲ့စိတ်အရာမရောက်ကြလို့ပဲ။နောက်ဘွဲ့တစ်ခုရမှာဘွဲ့လုံးတစ်ခုရှိမှာပဲ။တကယ်အရာရောက်တဲ့ဆံဝန်လို့ဒီလိုထုတ်နိုင်တာပေါ့နော်။အဲ့တော့ဒီဘောလုံးတစ်ခုရအောင်လဲဆက်ပြီးကြိုးစားတစ်ခါကအလုံးလုံးနဲ့ကြိုးစားအောင်နော်အဲ့တော့မင်းတို့ကဒီနေ့ကြိုးစားလိုက်ကြသူအသက်30ကျော်ကြည့်အောင်တမောရတရားတော်မရှိသေးဘူးနော်40နားလောက်ကြာမှာပဲဒီကြောင်းနေရတဲ့အချိန်ဟာဆုံးသွားတယ်လို့ပြောရမယ်အဲ့တော့အလုတ်ကလည်းပဲအမတန်ကြိုးစားပြီးလုပ်ရတယ်ဖြစ်ပါတယ်ကြိုးစားလိုက်တော့ဝင်ဝင်လေးအများကြီးရတယ်အဲ့တော့ဒီအိမ်ဒီဘာတွေဝင်နေနေကားတွေဝင်နေနေအိမ်တော်လည်းကြာတယ်သမီးလေးတယောက်လည်းရတယ်တာသမီးကတယောက်ပဲရှိတယ်အဲ့ဒီလိုသူ့ဘဝမှာသူတန်ဖိုးထားတာဒီလိုပညာတွေကိုရအောင်ကြိုးစားနေတဲ့အားလုံးလောက်ဒီပါပြည့်စုံသွားပြီနော်အဲ့တော့သူကလည်းပြောရဲဆိုတော့လူအများလူကျင်တာဗန္ဓမြတတိယဘာအကုန်လုံးရှိနေပြီဘွက်ကြီးကြီးရှိတယ်အလုတ်ကောင်းကောင်းရှိတယ်နော်အလုတ်ကောင်းတော့ဝင်ငွေလည်းအတန်ကောင်းတယ်ပိန်ကောင်းကောင်းရှိတယ်ကားတွေလည်းအများကြီးရှိတယ်ကားအငယ်လေးတွေလည်းရှိတယ်ကားကြီးတွေလည်းရှိတယ်အဲ့ဒီသားစုအားလုံးစုပြီးတော့ပစ္စည်းတွေဘာတွေပါတင်ပြီးတော့အပျော်ပါ technique လိုအားမျိုးအဲ့လိုသွားလို့ရတယ်ကင်ပယ်လို့ခေါ်တဲ့ကားမျိုးလည်းသူ့မှာရှိတယ်။သူ့အတိုင်းဝန်းကလည်းအလုံးပဲပညာတတ်အတိုင်းဝန်းဖြစ်တယ်ဆိုတော့သူ့မှာဘာမှလူသေးမရှိတော့ဘူး။အလုံးပြည့်စုံတယ်နော်။အဲ့သူပြောတယ်လူများလူကျင်တာဘာမှမရသေးတော့မှာအလုံးရှိတယ်တဲ့။ဒီလိုနဲ့သူနေလိုက်တာအသက်40ကျော်တဲ့အတိုင်းကိုရောက်လာတဲ့ခါကျတော့သူ့အလုံးလောက်ရတာသိမပြောလို့ဖြစ်လာတယ်။နော်။တက်လုံးကြိုးစားပြလာတယ်လို့နော်။ဒါတော့မှဟိုဆွတ်ဆွတ်ပုတ်ပုတ်တက်တက်တာနေခဲ့တယ်ဒီမဟုတ်ဘူး။အင်္ဂါလုတ်ကိုကြိုးစားပြီးအင်္ဂါအောင်မြင်တဲ့ဘဝတစ်ခုကိုရလာပြီ။အဲ့လိုရလာတော့အသက်40ကျော်လောက်ရှိတဲ့ခါကျတော့သူ့စိတ်မပျော်တော့ဘူး။သူရထားတယ်ကိုပြန်ကြည့်ပြီးတော့ဟိုအားရမှုကျဉ်းတတ်မှုမဖြစ်ဘူး။နည်းနည်း depression ကိုဖြစ်လာတယ်နော်။ဒီအတွက်ကြီးမှာဘယ်လိုတချို့ဖြစ်တတ်တယ်နော်။တယောက်ချင်းမဟုတ်ဘူးဒီလိုဖြစ်တတ်တယ်ဒါတော့မများပဲရှိပါတယ်။အဲ့ဒါကိုပဲဒီကုန်းကလည်းစိတ်ပညာသာဝတိတွေမှာဖတ်ကြည့်တော့တွေ့ရတယ်နော်။သူတို့အနောက်နိုင်ငံသားတွေတုံးတဲ့တစ်ခါလုံးတစ်လုံးရှိတယ်။
ဒီတက်ရမှာဒီလိုဖြစ်တတ်တာကိုဘယ်လိုခေါ်လဲဆိုတော့ midlife crisis လို့ခေါ်တယ်နော် midlife ဆိုတာဒီတက်တန်းကို80လို့ပတ်မှတ်လိုက်လို့ရှိရင်40ဆိုတာတော့အချက်ပဲနော်အဲ့တော့ပြန်စမ်းအကြည့်မယ်ဆိုရင်နော်သူကသူ့အတိုင်းဝိုင်းတော့နိုင်ငံကနေဒါအင်္ဂလန်ဒီတိုင်းမှာသူပြီးလာတယ်ဆိုနော်အဲ့တော့သူတို့အတိုင်းဝိုင်းကကောင်းတယ်မှန်တယ်တန်ဖိုးရှိတယ်ဆိုတာတွေကိုဒီကပေါင်းကျင်သူတင်ပေးတယ်နော်အဲ့ဒါတွေလုပ်ဖို့သူအားပေးတယ်တက်တွန်းတဲ့တော့လို့သူဟာသူမွေးလာတဲ့အတန်းဝန်းရဲ့ value ကိုသူလက်ခံခဲ့တဲ့သူဖြစ်တယ်နော်။ဒါကသူကလက်ခံတယ်လို့တော့မှမသိဘူး။လက်ခံရင်းရတာဖြစ်နေတာနော်။အဲ့တော့လူစရာဘသူဖြစ်ဖြစ်ကိုမွေးပွားကြည့်ကျင်းလာတဲ့အတန်းဝန်းကတန်ဖိုးထားတာကိုအလိုလျောက်တဲ့အမွေခံလိုပဲယူပြီးသားဖြစ်သွားတယ်နော်။အဲ့တော့အဲ့ဒီ value ဟာအမှန်တော့အမှား value ဖြစ်နေတယ်နော်။ကောင်းရင်လည်းကောင်းမယ်မကောင်းရင်လည်းမကောင်းဘူး။ကောင်းတာမကောင်းတာဒုက္ခန္တနော်။ဒါပေမဲ့အဲ့ဒီ value ကအမှား value ဖြစ်တယ်အဲ့တော့ငွေလေးတွေကမိဘတွေကတောင်းတယ်ဆိုတာကိုပဲကြီးကြီးစကားပဲလုပ်ခဲ့တယ်။မသားသမီးဆိုတာဟာဟိုမိဘကျင်တော့လုပ်ပေးခြင်းနဲ့ဆန္ဒရှိတယ်။မိဘကျင်တော့လုပ်ပေးတယ်လို့မိဘတွေကကျင်တော့ရင်လည်းသူတို့မှစိတ်ချမ်းသာမှုအများကြီးရတယ်။မိဘတွေကလည်းဟိုကို့စကားကိုနားထောင်တဲ့လိမ္မာတဲ့သားသမီးကိုပူပွက်ဖြစ်ခြင်းနဲ့အမူအရာတွေပြတယ်။ပူပွက်ယူရတယ်။မိဘတွေပြောသလိုနားမထောင်လို့ဆိုရင်ဒီကောင်မိုက်တယ်။ဒီသမီးကမိုက်တယ်ဆိုတော့နည်းနည်းပြစ်ပြစ်ခါခါလုပ်ခြင်းတယ်နော်။ညနေသားမပေးဘူး။စကားကောင်းကောင်းမပြောဘူး။ပေးစရာရှိလည်းပဲသူ့ကိုချော့ပြီးတော့ပေးမယ်နော်။အဲသူ့ကိုတနည်းနည်းနဲ့ one down ပြောင်းလုပ်မယ်နော်။အပြစ်တင်မယ်၊ငေါက်မယ်၊ပြောင်းမယ်၊ဆူမယ်။ဒီလိုတွေကဖြစ်တတ်တယ်ဆိုတော့သားသမီးဆိုတာဒီလိုဟာမျိုးကိုလည်းတကယ်တော့သိမခံခြင်းမျိုးခံရတာလည်းပဲသိခံရမှုမရှိဘူး။သိအန်တန်ဆင်းရဲတာ။အဲ့တော့များတော့အချင်းပြောမယ်ဆိုရင်သားသမီးကမိဘပေါ်မှာအများကြီး dependent ဖြစ်တယ်မင်းလေးတို့ကရှိမသိတော့ဒါရင်လုံးပြုမိဘကမှပြုံးမှုရှိတယ်နော်အဲ့တော့မိဘကကို့ပမာဟိုဖြစ်ဖြစ်ကလေးတစ်ခါလေဆက်ဆံမှလည်းပဲကို့ဘဝပုံပြတကျွတ်ဖြစ်တယ်နော်တကျွတ်ဒီပိုရှိတယ်ဖိလင်းလေးတွေကိုအော်လိုက်နောက်လိုက်ပြီးတွားနေမှဖြစ်တော့လို့ပြောသူစိတ်ချင်း insecure ဖြစ်သွားတယ်နော်အဲ့တော့တားသမီးတွေအကြောက်ဆုံးအရာကမဖြစ်မှာနော်တားသမီးတွေကမိဘမဖြစ်မှာအကြောက်ဆုံးပဲအဲ့ဒါဟာဟိုငယ်လေးမှကြောက်တာမဟုတ်ဘူးနော်တော်တော်ကြီးတဲ့ဒကာကြီးတွေဒကာမကြီးတွေရှိတယ်အသက်40ကျော်နေပြီးတစ်ချက်ချင်း50တောင်ရှိနေတယ်နော်သူတို့အမေဖေတွေရှိသေးတယ်အမေဖေကမဖြစ်မှာအဲ့ဒီရွယ်ဖြစ်လဲကြောက်တော့ပဲတခါလေအဲ့ဒီရွယ်ရောက်နေပြီနော်အမေကငါ့ကိုပိတ်မဖြစ်ဘူးဟိုငါ့အထက်ကအကိုကြီးကိုပို့ဖြစ်တယ်ဒီ50လောက်ရောက်နေတဲ့သားသမီးတွေကစနော်မိဘကဘုသူ့ကိုချစ်တယ်ဘုသူ့ရောချစ်တယ်ဆိုတာမျိုးတွေတွေးပြီးတော့စိတ်ထဲမှာတော်တော်သက်ခံစားချက်ရှိတယ်စိတ်မကောင်းဖြစ်တယ်အဲ့ဒီနေရာမှာတောင်မှမိဘကိုပို့ချစ်ဖို့အရေးကိုတော်တော်ကြိုးစားတယ်။မိဘကမချစ်ဘူးဆိုရင်အမှန်တအားငယ်တယ်၊စိတ်ပျက်တယ်၊စိတ်ဓာတ်ကျတယ်၊ depression ဖြစ်တယ်နော်။အဲ့တော့တွေးကြည့်ရင်မိုးလာကလေးကတော့ဒီအမေဖေကိုလောကကြီးတစ်ခု၊ကမ္ဘာကြီးတစ်ခုလောက်တော့နေခဲ့ရတာနော်။တွေ့ဒီခီဒီမိဘရဲ့မေတ္တာကိုလိုချင်ဆုံးပါပဲနော်။ဒါသဘောလည်းကြားပါလား။မလိုချင်ဘူးလို့ပြောတာမဟုတ်ဘူးနော်။မိဘနဲ့သားသမီးရဲ့သက်ဆိုင်ရေးမှာဒီမိဘမေတ္တာဘလောက်အရေးကြီးတယ်ဆိုတာနည်းနည်းသဘောပေါက်စေချင်တော့ပါနော်။နောက်ထပ်တကားကြီးပြောကြလဲပြောခဲ့တဲ့စကားတစ်ခုရှိတယ်ဒီဘုံဘောလဲပြောကြတဲ့ရှင်မှတ်ထားမှရတယ်ဆိုတော့မိသားမှပြောလို့နော်အဲ့တကားကြီးကလူပြောဆိုတော့ the need for one parent to listen is never outgrown သူ့မှာတစ်ခုခုကြုံလာရင်သူ့အမေဖေပြောတယ်နော်အဲ့တော့သူ့အမေဖေနားထောင်တာကိုသူ့အလိုရှိတယ်အဲ့ဒီအလိုရှိတယ်ဆိုတော့ဒီသုသန္ဓဟာဒါတော့မှအောက်ဒုံးမဖြစ်ဘူးတဘောကငါကြီးပါပါဘူးငါမိဘကိုပြန်လို့မလိုတော့ပါဘူးလို့ဘယ်လိုမဖြစ်ဘူးနော်မိဘကနားမထောင်တော့လို့မပြောဘဲနေရမယ်ဆိုရင်တော့နေဖို့ပါပဲသို့တော့မိဘနဲ့တာသမီးတကယ်သိချင်မှုရင်းနှီးမှုရှိရတဲ့ဆိုရင်တစ်ခုခုဖြစ်လာတိုင်းအမေဖြေစောပြောကြည့်အဲ့ဒါ never up grown နော်အဲ့တော့လူပြောကဘယ်လိုပြောလဲဆိုတော့ I want you you ဆိုတာသူ့အမေဖြေကိုပြောတာနော် I want you to knowand appreciate the kinds of things I am thinking အဖေတို့အမေတို့ကျွန်တော်ဘာတွေတွေးနေလဲဆိုတာသိစေခြင်းနဲ့တန်ဖိုးထားစေခြင်းအဲ့တော့မိဘကကိုယ့်ကိုသိတာတန်ဖိုးထားတာကိုတာသမီးကသိလို့ခြင်းနော်အဲ့လိုကိုယ့်မိဘကကိုယ့်ကိုသိတယ်နားလည်တယ်တန်ဖိုးထားတယ်ဆိုရင်သိအားရှိဘာကျင်တတ်မှုလဲမှမကြည့်ရတာအဲ့တော့ဒီမိဘနဲ့တာသမီးဆက်ဆံရေး relationship ဖြစ်တာfirst relationship နော်ပထမဥဆုံးစတဲ့ relationship ဒီ relationship ကအမတန်ကြီးမားတယ်အမတန်ခိုင်မြဲတယ်နော် ဘယ်တော့မှတုံသွားပြီးပြတ်သွားပြီးပြီးသွားပြီးလို့မရှိဘူးတခြား relationship တွေကပြီးသွားပြီးပြတ်သွားပြီးလို့ပြောခြင်းရနိုင်သေးတယ်နော်ဒါတော့မိဘနဲ့သားသမီးကတော့တတော်မှမရနိုင်ဘူးနော်အဲ့တော့အဲ့ဒီလိုမိဘရဲ့ဖြစ်ခြင်းမှုတန်ဖိုးထားမှုကိုအမတန်လိုချင်တာဆိုတော့မိဘတန်ဖိုးထားတာကိုပြောလဲလိုက်တော့တန်ဖိုးထားတယ်မိဘကကောင်းတယ်ပြည့်ညက်တယ်ဒါလုပ်ပါစေတက်လည်းလောက်တော့လိုက်လို့ကြတာပဲအဲ့လိုနဲ့မိဘရဲ့ value ကိုယူခဲ့တာပဲသူမိဘက ATS ဖြစ်နေတော့သူလည်း ATS ဖြစ်ခဲ့တာပဲနော်ဘာမှမထူးဆန်းပါဘူးသူမိဘကပညာရက်တယ်ဆိုတော့သူလည်းပဲပညာရေးကိုကျူးစားခဲ့တယ်သူမိဘကအလုပ်ကိုင်ကောင်းကောင်းလုပ်ဖို့မိန်းမများရှာဖို့အိမ်ကောင်းကောင်းဝယ်နိုင်ဖို့နော်ကားတွေဘာတွေဝယ်ဖို့အိမ်တော်ကြီးအိမ်တော်ပြုဖို့အဲ့ဒီသမီးတွေနဲ့သူ့နေတဲ့တင်ဆက်ရောပါနေဖို့ဒါရီအများကြီးတုံ့ပြန်ပေးခဲ့တာနော်ဒါလည်းပဲသူ့အတိုင်းအတာတစ်ခုနဲ့ပြီးတော့အင်တန်တန်ဝေးရှိပါလေအရေးလည်းမကြီးပါဘူးနော်ဟိုဘဝရဲ့အရေးသေးမြင့်မားမှုထဲမှာအဲ့ဒီစားဝတ်နေရလူနေမှုအစဉ်တန်းမြင့်မားရေးရလည်းပဲအထက်လျော့တော့ပါပါလေနော်အဲ့တော့ဒါရီကိုသူစူးစားပြနေလိုက်တာတက်40ကျော်သွားပြီနော်သူ့လူကျင်နာတွေအားလုံးကလည်းပဲရပြီးပြီနော်အဲ့တော့မရခင်တုန်းကဒီရဖို့အရေးကိုအပြင်းထန်ကြိုးစားကြရတယ်နော်အဲ့ဒါကိုကသူ့ဘဝမှာဥတည်ချက်တစ်ခုတော့မရခင်တုန်းကရဖို့ကြိုးစားနေရတာကိုကသူ့ဘဝမှာဥတည်ချက်ရှိနေတယ်နော်ပြည့်စုံသွားတဲ့ခါမှာဘယ်နဲ့လုံးနောက်ထပ်ဘာဥတည်ချက်ထားရမလဲနော်တိတ်မရှိလို့ဖြစ်သွားပြီနော်အဲ့တော့ရှိလို့ဒီမှာဘာမှမပြောမပြောင်းကြရမရှိတော့ဘူးသူဘာလုပ်ရမလဲဆိုတော့အနေနဲ့အလုပ်သွားအလုပ်ကိုကြိုးစားလို့အလုပ်မမြတ်လို့တက်ဆံမမြတ်ရတယ်။အဲတက်ဆံမမြတ်ရလို့ရှိရင်မမြတ်ဝယ်သုံးကြိုးကွားနေကြပဲရှိရနော်။အဲ့တော့ပြဋိဌာန်းကြည့်ရင်ဉာဏ်ရှိသူအလုပ်ကိုတက်ကြိုးစားတဲ့သူကအပြောပါတဲ့အချိန်လဲပါတယ်နော်။ရှင်တိတ်မပြီးဘူး။သူ့ဘဝတစ်ပတ်လုံးအလုပ်နဲ့လာခဲ့တာပဲ။သူဒီမှာရှိနေတဲ့နေရာကြီးလည်းကြည့်ရမယ်ရှင်။ဒီလိုနဲ့လာခဲ့တဲ့လူတွေများမှာပါနော်။တစ်ပတ်လုံးအလုပ်ကိုပဲကြိုးစားပြီးလုပ်ခဲ့ကြတဲ့သူတွေပါနော်။အဲ့တော့အဲ့လိုအစတန်းနည်းနည်းနေရေးတစ်ခုတည်းကိုဥစားပေးတော့နေလာတဲ့လူကတခြားဘဝမှာလေးနှစ်ပြည့်နည်းနည်းတဲ့တံမိုးရှိတဲ့ဥဒိကမရှိလို့ရှိရင်သူ့လူကျင်နာအထက်လျောက်ပြည့်စုံသွားတဲ့အခါမှာသူ့ဘဝလမ်းပြောက်ရဖြစ်သွားတယ်နော်အဲ့ဒါလေးကိုအရင်ကလည်းပြောဦးတယ်နော် What people really need is not wealth နော်ဒီစီအစားမဟုတ်ဘူးနော်လူတွေတကယ်လူဟာလိုအပ်တာဟာဒီစီအစားမဟုတ်ဘူးမရှိရင်ကောင်းတယ်လို့ပြောတာမဟုတ်ဘူးနော်ကြည့်တော့ရှိရမယ်ဒါပေမဲ့ really need လို့သုံးထားတာနော် need ဆိုတာလူကျင်တာကိုပြောတာမဟုတ်ဘူးတကယ်လိုအပ်တာကိုပြောတာနော် what people really need is not wealth comfort or esteem but value worth living လူတွေမှာတကယ်လိုအပ်တာဟာ wealth လည်းမဟုတ်ဘူးဒီလိုရှိရှိနေဖို့ comfort လည်းမဟုတ်ဘူး esteem ဆိုတဲ့ဂုဏ်ရှိဖို့ဒါလည်းမဟုတ်ဘူးနော်တကယ်လို့ကတော့ဒါလည်းဆိုတော့ value worth living အဲ့တော့ဒီစကားလေးကိုပဲဆက်ပြီးပြန်ဆန်းကြည့်မယ်ဆိုရင်ဒီ value ဆိုတဲ့တံပိုးထားစရာဆိုတာနော်တံပိုးထားစရာတံပိုးရှိတဲ့အရာ value ဆိုတာ worth လည်းမဟုတ်ရဘူး comfort လည်းမဟုတ်ရဘူး esteem လည်းမဟုတ်ဘူးဆိုတဲ့အဓိပ္ပာယ်ပါသွားပြီနော်သူကလည်းမလိုဘူးဒါလိုတယ်ဆိုတဲ့တရားဒါနဲ့မှလည်းမတူဘူးလို့ပြောတာနော်အဲ့တော့သူတို့အနောက်နိုင်ငံသားတွေကညာတော့ဖြစ်တော့ wealth comfort နဲ့ esteem ကိုအင်မတန်တမ်းမှုထားပါတယ်နော်ဒါကိုရဖို့လည်းပဲသူတို့ရိုးရိုးသားသားတော်တော်ပဲကြိုးစားပါတယ်နော်တချို့ဆိုရင်အင်တန်အရာရှိကြီးဖြစ်တဲ့သမဏတွေပါပြောအောင်ဖြစ်တယ်အင်တန်ဂုံကိုသူတို့လိုချင်တယ်နော်အဲ့တော့ရိုးရိုးသားသားကြိုးစားပြီးတော့ဒီလိုအောင်မြင်တဲ့အချိန်တန်းတွေရောက်တာလည်းပဲတနည်းအားဖြင့်တော့ရှိကြီးစရာကောင်းပါတယ်ဒီလိုကြိုးစားလို့လည်းသူ့နိုင်ငံကတော်တော်ပဲအစင်တန်းမြင့်နေကြိုးတက်တယ်နော်မကြိုးစားရနဲ့ပြင်းပြနေတာဟာကောင်းတယ်လို့မဆိုလို့တချို့ကပြင်းတာနဲ့ရောင်းရဲတာနဲ့ဘူးအတိတ်တွေမပွဲကြတော့ပြင်းတာကိုပဲငါတို့ကတော့ပြင်းနေရောင်းရဲတယ်လို့ထင်နေကြတယ်ဒါလည်းမဟုတ်ဘူးနော်ပြီးတော့အခုနောက်ဆရာဝန်ကြီးကသူ့မှာ wealth ဆိုတာရှိနေပြီနော် comfort လည်းရှိနေပြီနော်လူများရဲ့လေးစားမှုဂုဏ်ဆိုတာလည်း esteem ဟာလည်းသူ့မှာရှိနေပြီနော်ဒါပေမဲ့ဒီပြပိုးပြီးတော့အဆင်မြင့်တဲ့လေးမျက်တဲ့မြင့်မျက်တဲ့ဥဒိစ္စတော့မရှိဘူးနော်အဲ့တော့ဒီ world comfort esteem ကတခဏစာတဘွားစာတကယ်တော့တဘွားစာတော့မခံပါဘူးနော်ရထားတဲ့ world comfort esteem ကမကြမကြရုပ်ရော့ရှင်းသွားတာတွေကမြင်နေရကြားနေရတာအများကြီးပါပဲနော်အခုခေတ်ကဘဝအပြောင်းလဲပုံပြမြင်တယ်လောကဓာတ်ကပုံပြကြမ်းတယ်နော်အဲ့တော့ he who cannot find a value worth living is apt to fall prey to boredom.
Boredom ဆိုတာပြီးနေတာ။ဟိုပြီးမယ်ဆိုတာအလုံးလောက်တော့ပြောရမှာမဟုတ်နော်။အလုံးတော့လုံးနေပြီမဲ့လည်းပဲဒီလောက်ကိုဒီပိတ်စိတ်ဝင်လာ။အလုံးကိုစိတ်ဝင်စားမနေလို့နေတယ်အများကြီးရှိတယ်။ဒီအလုံးထက်မှာစိတ်ဝင်စားမှုတွေကျဉ်းနှံ့မှုလည်းသိနေရအောင်။ Lack of motivation, lack of direction. တော့ဒီမှာစိတ်ထက်ပြင်းပြတဲ့စိတ်အားထက်သန်မှု motivation မရှိတော့ဘူး။Lack of direction ဆိုတာဥတည်ခြင်းမရှိတော့ဘူး။တနည်းလားမနေ့အရာထားသာတော့အလုဌာဏကိုသွားတနည်းကုန်လုတ်မလုတ်လည်းမဖြစ်ဘူးနော်သက်သာလည်းလေးကျင်တာ ਉਹ တနည်းကုန်လုတ်လုတ်ပြီးအင်းကျန်းလာသာတော့ပြီးတော့အိတ်နောက်တနည်းမနေ့အရာထသာတော့အလုတ်ကိုသွားတနည်းကုန်လုတ်လုတ်လုတ်ပြီးတော့ပြန်လာသာတော့ပြီးတော့အိတ်ကျားတော့ဒါကူကြည့်နေချင်တာနော်ဒီလူကြည့်ချင်တာကြာလာတဲ့ဆံပါလူဟာစိတ်ရုပ်ကြီးလို့ဖြစ်တော့စိတ်မပြောတော့နော် Boredom is a paralysis of the willဒီလိုပြင်းနေကြတာကသူကရှင်းပြတဲ့ဆန္ဒလိဖြတ်ခံလို့ဖြစ်သွားတယ်။လူကလိဖြတ်သွားရင်ရှင်းမတန်လက်မတန်ဖြစ်သွားတယ်လို့အဲ့ဒီ boredom ဆိုတာဖြစ်လာလို့ရှိရင်ရှင်းပြတဲ့ဆန္ဒသူ့မှာမရှိတော့ဘာမှလုပ်ချင်စိတ်မရှိတော့လုံနေကြမလို့ဒါလုံနေရတာစိတ်ဝင်စားမှုမရှိတော့ဘူးနော်။ A failure of the appetite. ဟိုတောင့်တမှုမရှိတော့ဘူး။ Total disenchantment. လုံးဝပဲစိတ်ကကြည်ငြိမ်မှုရှင်လန်းမှုသုံးစားမှုမရှိတော့ဘူး such a state of mind အဲ့လိုစိတ်ကဖြစ်နေပြီဆိုရင် is a prelude to what is loosely called mental illness အဲ့လိုဖြစ်နေတာဟာနည်းနည်းလောလောဆယ်ပြောရမယ်ဆိုရင်တော့စိတ်ရောဂါရဲ့ရှိပြီနော်အဲ့တော့အဲ့ဒီအကြောင်းကြီးကအဲ့လိုပဲအသက်40ကျော်သွားတဲ့ခါကျတော့အဲ့လိုဒီအလုံးမှာသုံးစားမှုနည်းနည်းသွားမတော်တော့တွားနေရင်အလုံးမသိစိတ်ဝင်စားမှုရှိတော့ဘူး။အိမ်တော်ကြီးမှလည်းပဲစိတ်ဝင်စားမှုတိတ်မရှိတော့ဘူး။နည်းသွားတယ်နော်။အဲ့တော့ဒီလိုအချိန်မှာကြာကာလမှာဒီမှာ depression တွေပါဖြစ်နေတော့သူစိတ်ရောဟုတ်ကြောင်ကြောက်စီလဲသွားပြပြနော်။ပြတော့သူတို့အနောက်နိုင်ငံနေနေဟိုစကားနဲ့ပဲများသွားဖြစ်တော့ခြေပြတာနော်။ depression တိတ်များလာပြီးအားကြီးလာပြီးဆိုရင်တော့ခြေကလည်းပြေးတယ်နော်။ဒီ depression နဲ့ပြတ်သွားတဲ့ခြေကလည်းတိတ်မကောင်းပါဘူး။ကျွန်တော်ကထိုင်းမင်းကြီးလို့ပြောရမယ်နော်။ဒါကဒီ depression ဖြစ်တဲ့လူကနည်းနည်းအိတ်လို့တိတ်မလွယ်တော့ဘူး။အဲ့တော့အိမ်ကနားမလဲတော့က depression ဆိုတော့ depression ဖြစ်သွားတာဆိုတော့ဒီလူကအိတ်နေမှာပဲလို့ဖြစ်တယ်။တကယ်လို့လားကြည့်တော့မဟုတ်ဘူး။ depression ဖြစ်တဲ့လူကအိတ်လို့မရဘူး။ညတင်နေမျက်စိကြောင်မအိတ်နိုင်တော့အိတ်စိတ်တော့ရတယ်နော်။အဲ့လိုနဲ့သူဖြည်းဖြည်းမြစ်တူကြားလာ။အဲ့တော့ကြားလာတော့သူ့ဓာတ်ကိုသူမခံနိုင်တော့သူတခြားနေကြည့်ရင်းလည်းပဲသူအစင်ပြေမလားလက်တာမလားသူလုပ်ကြည့်တယ်အဲ့တခြားနည်းကဘာနည်းများဖြစ်မှာဖြစ်လို့မွေးစေဝါနော်သူကိုယ်တိုင်ပြောတယ်သူဟာရှိစ်တို့မာဝါနာတို့တခြားသူတို့အနောက်နိုင်ငံမှာရှိတဲ့အဲ့ဒီ mood ကိုပြောင်းလဲစေတဲ့ဆေးတွေပေါ့လေဒါတွေသူသုံးခဲ့တယ်အဲ့ဒါတွေသုံးလာကြတဲ့ခါကျတော့သူကပူပွက်အချင်းချင်းဆိုးလာတယ်နော်ပူပွက်အချင်းချင်းဆိုးလာတော့နော်ဆုံးကြတော့ဘယ်လောက်ဖြစ်အောင်အချင်းချင်းဆိုးသွားလဲဆိုတော့အလုပ်ကမသွားတော့ဘူးအလုပ်မလုပ်ချင်တော့ဘူးအလုပ်ကနေအပြီးဖြစ်ပြတယ်နော်ဒါတွေမကြသေးဘူးအိမ်တော်ကြီးလည်းစိတ်ဝင်စားတော့ဘူးအဲ့ဒီချိန်မှာအိမ်တော်ကြီးလည်းနည်းနည်းအဆင်မပြေဖြစ်လာတယ်နော်မိငယ်တို့ကရုပ်ရည်ကိုအမှန်တန်မျက်တက်လို့မျက်နှာလို့ဖြစ်လို့တွေ့တာလို့အိမ်တော်ပြည့်ကြတာရှိတယ်ဂုံဂုံမဲ့လို့ပြည့်ကြတာရှိတယ်သူကသူ့ကိုတာယာမှုပေးနိုင်တယ်လို့ပြောလင်းပြီးတော့ကိုယ်ကိုပြောအောင်ရှင်အောင်လုပ်ပေးနိုင်တယ်လို့ပြောလင်းပြီးတော့အိမ်တော်ပြည့်ကြတာလည်းရှိတယ်ဒါပေမဲ့အသက်40ကျော်လာတဲ့ခါကျတော့ရုပ်ရည်ဆိုတာလည်းပဲမျက်လောက်တရာမရှိတော့ပါဘူးနော်အိုတဲ့ရုပ်ကပေါ်လာပြီး40 45ဆိုရင်ဒါပေမဲ့တောင်ပြူလာကုန်ပြီနော်။ပါရင်နိုင်ရည်လည်းနည်းနည်းတော့အတွန့်လေးလေးအကြောင်းလေးလေးချင်လာကုန်ပြီ။အရင်ကလို့တွက်လက်ကြီးနေတဲ့အမွေအရာမျိုးလည်းသိမရှိတော့ဘူး။တူတယ်အဲ့လို depression ဖြစ်တာမဟုတ်ဘူး။သူ့မိန်းမကလည်းတစ်ဖြည်းဖြည်း depression ဖြစ်လာတယ်နော်။အော်ညာကျတော့မကြည်လင်တော့မကြည်လင်တော့ကြောက်ကိုကြောက်တာရမှုလည်းစိတ်ခံနာမှုလည်းမပေးနိုင်တော့။မပေးရင်တော့နောက်ဆုံးတော့သူကအင်တော်ကိုလည်းကွာလိုက်တယ်။ရှင်းပလိုက်တယ်နော်။ဒါတော့အလုတ်ကလည်းဖွက်လိုက်တယ်အင်တော်လည်းကွာလိုက်ပြီ။အင်းကိုလည်းရောင်းပလိုက်ကားကိုလည်းတစ်စင်းပြီးတစ်စင်းရောင်းပလိုက်နောက်ဆုံးရောင်းရောင်းလိုက်တဲ့ကားကတော့အဲ့ဒီကင်ပရလို့ခေါ်တဲ့ကားပဲဒါလေးကိုသူတော်တော်ကြအင်းဖြစ်နေနေလိုက်သေးတယ်သူသွားပြန်တော့တနေရာသွားကားကိုထိုးထားကားအင်းလဲဒီမှာပဲချက်လို့လည်းရတယ်ဒီမှာပဲအိတ်လို့လည်းရတယ်အဲ့လိုနဲ့သူတော်တော်ကြနေသေးတယ်အဲ့ဒီအချိန်မှာသူပြောကြတာနော်သူကောင်းနေပဲတကယ်မညတ်တော့ဘူးနှာခေါင်းမင်းမသိဘူးလို့သူမြေလို့တော့ဘူးအဲ့တော့သူ့မျက်နှာအမူအရာဘယ်လိုဖြစ်လဲ
ဒီလိုမျိုးအခြေအနေကြီးဖြစ်နေနော်ဟင်းအဲ့တော့သူကိုယ်တိုင်မပြောတာသူကအဲ့ဒုံမှာအဲ့ဒုံကတော့တဲ့ဖြစ်ပြီးနဲ့တူပါတယ်နော်ပြေဘူးမှာပါဟိပ်ပြေးစရာကြီးနော်မမပြေတော့တချို့ရရောက်လာတာရှိတယ်နော်မတတ်မရဖိုးရဖာရကိုယုတ်ကာယကြီးဖြစ်တယ်အဲ့ဒီဝိသရိယကအများဝတ်တယ်လို့တတ်တဲ့ရခဏညာမို့တော့ဘူးတမင်တကာကိုယုတ်ကာယကိုဝတ်တယ်နော်ဆိုတော့ဒီအမူအရာဟာတမင်အချင်းကြည့်မယ်ဆိုတော့လိုဘလေးဖြစ်တဲ့အမူအရာတစ်ခုပဲအဝတ်ကျင်ကိုတမင်ကြီးနဲ့ပြန်လာဆန်လုပ်နေတာနော်ကိုယ်ကိုယ်ကိုမကျင်တတ်လို့အမှန်တော့ပဝန်းကျင်ကိုကလန်ကလန်လောက်တဲ့သဘောပါနော်အဲ့တော့အဲ့ဒီဆရာဝန်ကြီးကအဲ့လိုပဲသူ့ဘဝအချင်းတွေအကြလေးဆိုးလေးကြလေးဆိုးလေးဖြစ်လာတယ်ဒါပေမဲ့သူ့မှာမိတ်ဆွေကောင်းတချို့တော့ရှိတယ်တော်သေးတယ်နောက်ဆုံးတော့ဒီတန်ကိုသူမခံနိုင်တော့တယ်သူအင်္ဂလန်နဲ့မနေချင်တော့ဘူးကနေဒါမှလည်းမနေချင်တော့ဘူးအကုန်လုံးရောင်းလိုက်တော့သူဒီ East ဘက်ကိုအခြေတိုင်းဘက်ကိုထွက်လာဖို့ရစီစဉ်လိုက်တယ်အဲ့တော့သူ့မှာ passport နဲ့ traveler's check ပဲကျန်တော့ဒီဟာလေးကိုသူကြိုင်ပြီးတော့သူအတုံးဆောင်ပစ္စည်းဒီကျိုးဖို့အိတ်လိုအားနဲ့တစ်လုံးနဲ့သူမိတ်ဆွေချက်ကိုတွန်းနှုတ်ဆက်တယ်သူတွားတော့မယ်ဆိုတော့ကြောင်းပါတယ်တွန်းနှုတ်ဆက်ရင်လည်းသူကဘယ်လိုပြောလဲဆိုတော့ငါမှအခုအလုပ်လည်းမရှိတော့ဘူးအိမ်တော်လည်းမရှိတော့ဘူးအိမ်လည်းမရှိတော့ဘူးကားလည်းမရှိတော့ဘူးအခုငါမှဒီ passport နဲ့ traveler's check တက်တာဒါလည်းရှိတော့တယ်ဒါဘူးဘာနာလှုပ်လိုက်လို့ရပြီဆိုရင်တော့ငါဟာတကယ်လှုပ်လိုက်လို့ဖြစ်သွားမယ်အတူပြောတဲ့စကားနော်ဒီပြောတဲ့စကားအတိအကျကိုပြန်ပြောတာပါနော်ဆိုတော့အဲ့ဒီအခြေအနေမှာဖြစ်နေတဲ့သူ့စိတ်ကိုနည်းနည်းလေးမှန်းကြည့်လိုက်ပါနော်သူ့လိုချင်တဲ့ဘွယ်အကြီးကြီးသူ့မှာရထားပြီအလုပ်လည်းကောင်းကောင်းမမရှိဘူးဆက်ဆံပြီးအများကြီးသိချာနေတယ်သူတို့အနောက်နိုင်ငံမှာကစိတ်ကူးလို့ရှိရင်လူနာပေါ်မှာမတူတော့ရာရင်နှုန်းနဲ့ဆက်ဆံကိုယူရတယ်နော်ဥပမာဆိုတော့ဒီပုံပုံနဲ့ပြီးတဲ့ဆရာတော်တစ်ပါးအမေရိကန်မှာမျက်စိခွဲတာလူငယ်တဲ့ဆယ်နှစ်ကနော်မျက်စိမခွဲခင်မှာသူကဟိုကုန်ကြစီဆင်းရဲတရက်တွေပို့လိုက်မခွဲခင်မှာပို့လိုက်တာနော်ဒါခွဲရင်ဘယ်လောက်ကုန်မလဲဆိုတော့အဲ့မှာပုံပုံကဖတ်ကြည့်တော့ဒေါ်လာ6000တိုးတိုးကဒေါ်လာ6000ဖြစ်နေပြီရပထမတော့မယုံနိုင်ဘူးအဲ့ဒီအမေရိကန်တယောက်ခေါ်တော့ဒါသူတို့ပရင့်လုပ်တာမှားသွားလားမသိဘူးလို့နော်ဒီမှာ6000ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်ဒါမှမှားပါဘူးတော်တော်အော်သွားမျက်စိကက်တရက်နော်တိမ်တစ်ခုထုတ်တာအဲ့ဒီတော့ကလုံခဲ့တဲ့10နှစ်ကဒေါ်လာ6000လောက်ပေးရတယ်။အဲ့ဒီမှာတက်ရှင်းပြကြပါတယ်။ခုတော့ပြကြတော့မမှတ်မိပါဘူး။ဥပမာဆရာဝန်တက်စဉ်ဒေါ်လာဆက်စစ်ဆရာဝန်ကဒေါ်လာ1500အဲ့လိုပေါ့နော်။မေဇီဆရာဝန်ကဒေါ်လာ1500စသဖြင့်ပေါ့။မေဇီတော့မဟုတ်ထုံစင်းနဲ့ခွဲတာပါပဲနော်။အဲဆေးရုံအတွက်ကုန်ကြစိတ်ကဘယ်လောက်ပစ္စည်းကရိယာတွေဘာတွေ net ကဘယ်လောက်အဲ့ဒါဟာမျက်စိကတိမ်ထုတ်တာနော်။တရက်ပဲဆေးရုံမှာနေတာ။ဒေါ်လာ6000ပေါ့နော်။အဲ့တော့သူတို့နိုင်ငံထုံးစံကအဲ့လူနာများများရရလို့ရှိရင်လက်ခံနိုင်ရင်အဲ့လိုရနေဝေပုံကြပတ်သက်များများရအတိတ်ကတော့ကြိုးစားရင်ကြိုးစားတော့ပိုရတယ်ဆိုတဲ့အတိတ်တည်းအဲ့လိုကြိုးစားရင်ကြိုးစားတော့ပိုရတော့သူအလုပ်ကိုတော်တော်ကိုလုပ်ခဲ့တာနော်ပတ်သက်လို့အများကြီးသူစုဆောင်မိပါတယ်သူပြောတယ်နော်ဘက်မှာတော်တော်ကိုပတ်သက်စုဆောင်မိဆန်းတာတဲ့လူပြောက်လူခေါ်နေတဲ့အချိန်ကိုရောက်နေတယ်နော်ဒါတွေအကုန်လုံးရှိတဲ့ချိန်မှာသူမပြောတော့ဘူးနော်ဒါတွေအကုန်လုံးကိုသူစွန့်နေတယ်နောက်ဆုံး passport နဲ့ traveler check နှစ်ခုပဲကြံလို့ရနော်ဒါကဘာသူစွန့်ကြည့်တယ်အဲ့တော့သူပြောတဲ့စကားကိုကြည့်နော်ဒါဘာစွန့်ကြည့်လိုက်ရတဲ့အချိန်မှာငါဟာလွတ်လပ်တဲ့လွတ်လပ်တဲ့ဖြစ်သွားမယ်လို့သူပြောတာနော်အဲ့ဒါကိုကြည့်ပြန်ရင်သူ့စိတ်ထဲမှာလွတ်လပ်ခြင်းနဲ့စိတ်ရှိတယ်အဲ့ဒါလေးက key point ပဲနော်သူ့စိတ်ထဲမှာလွတ်လပ်ခြင်းဒီပစ္စည်းဥစ္စာဂုံဘွဲ့ရာဒီအိမ်တောင်ဒါတွေအားလုံးကြားထဲမှာနေရတာသူ့စိတ်ထဲမှာမလွတ်လပ်တဲ့သဘောမျိုးဖြစ်တယ်နော်အဲ့လိုသူပြောလိုက်တော့သူ့မိတ်ဆွေကလည်းသူစကားတော့ပြန်ဖြေလိုက်တယ်အဲ့ဒီသူမိတ်ဆွေပြန်ဖြေလိုက်တဲ့စကားကလည်းအင်မတန်လေးနဲ့တယ်လို့ပြောရမယ်နော်သူမိတ်ဆွေကဘယ်လိုပြောလဲဆိုတော့နင်အဲ့ဒီလက်ထက် passport နဲ့သက်ဆံလို့တွေ့ပြလိုက်ရုံနဲ့နင်ကလိုလက်စီဖြစ်မသွားနိုင်ပါဘူးနော်ဒါတော့လေးလေးလေးနဲ့စကားပြောနော်ဒါတွေပြလိုက်ပြီဆိုရင်ကိုယ်စာဝတ်နေရတဲ့ဘူဝတ်တာဝန်ပါသူများစီကတောင်းစားရမယ်ရှိခိုးရမယ်ဉာဏ်ရှိတဲ့လူ၊ကျမကြီးကောင်းတဲ့လူ၊လုံနေကနေလူတယောက်ကဘာဖြစ်လို့ဒီများအောင်ပြီးခေါ်ရမှာလဲ။အဲ့တော့ဉာဏ်ရှိတဲ့လူဖြစ်တယ်အလုပ်လုပ်နေတယ်တဲ့ပတ်စံရှားနေတယ်တဲ့။အဲ့တော့ကိုယ်ပညာနဲ့ကောင်းကောင်းမွန်မွန်စိတ်စိတ်ဆဆလုပ်ပြီးတော့ပတ်စံရှားပြီးတော့အဲ့ဒီပတ်စံကိုနင်မဆွဲလန်းတဲ့နဲ့ကောင်းတဲ့နေရာမှာတုံးနိုင်တဲ့အခါကျရင်ငင်လို့လည်းသူဖြစ်နေတဲ့။နော်။ဒါသူ့တမျိုးချင်းကသူ့ဟာသူ့လူလေးနဲ့စဉ်းစားပြီးပြန်ပြောရတဲ့စကားနော်။သူတို့ကဘာသာရေးနဲ့ပတ်သက်ပြီးပြောနေတာမဟုတ်ဘူးနော်။သူတို့အတွေ့အကြုံကိုပြောနေတာအဲ့ဒီစကားကိုပြောလိုက်တာကိုလည်းပဲဒီဒေါက်တာကခေါင်းထဲမှာတော်တော်ဆွဲသွားတယ်ဒါမဲ့ဘာဖြစ်ဖြစ်သူကတော့ခီးထွက်တော့မလို့တုံ့ပြန်ပြီလားသူထွက်လာတယ်နော်သူကမာပြေရောက်တယ်အိန္ဒိယပြေရောက်တယ်ဒီဟိုရောက်တယ် ဂျူရီးယားပြည်ရောက်တဲ့အင်ဒိုနီးရှားကိုရောက်တဲ့မလေးရှားကိုလည်းရောက်တယ်နော်ပြည်ရောက်တဲ့နိုင်ငံတွေအကြောင်းလဲသူဗဟုသအဖြစ်နည်းနည်းပြောပြတယ်အဲ့နိုင်ငံမှာရှိနေတဲ့ဘုံကြီးကျောင်းတွေရိတ်လာတဲ့အကြောင်းလဲသူပြောပြလို့တချို့သိရမှာနော်အဲ့တော့ဘာပြက်ပြောသူဤဘက်ကိုရောက်လာပြီးတော့သူသွားတာများတဲ့နေရာတွေဟာရိတ်တာနဲ့ဘုံကြီးကျောင်းဖြစ်နေတယ်နော်ဒါလည်းသူစားနော်ဒီလူကအေးဒီရဲ့နော်အဲကြောင့်သူ ATP ဆိုတာကိုဆောစုပြကြည်ပြီးပြောထားကြတာဒီလူကဘာသာတရားမကိုးဘူးလေဒါပေမဲ့သူအရောက်များဆုံးနေရတာဒိတ်တန်နဲ့ဘုံကြောင်ဖြစ်တယ်အဲသူမိစေပြောက်ကလည်းပဲသူ့တရားအထုပ်ကိုတိုက်တွန်းတယ်အဲတော့သူအနောက်နိုင်ငံမှာသူပြောပြတာ meditation လုပ်တယ်လို့ဒီ meditation ဆိုတဲ့စကားလုံးနဲ့ meditation လုပ်တယ်လို့သူပြောရမှာအင်တန်ကြောက်ရကြောင်ရှက်ရကြောင်အထူးသဖြင့်ဒီလိုပညာတတ်ပြောက်ကဒီလိုမပြောဘူးသူတို့နိုင်ငံမှာအဲ့လိုမကြတာနော်အလုံးမလုပ်ခင်လို့လကားကြီးတခုမှတော့အချိန်ကျုံးနေတာ wasting time လို့ဆိုပါမယ်နော်အဲ့လိုဖြစ်နေတော့သူ့စိတ်ထဲမှာအစတုန်းကတော့ဒီ meditation လုပ်ရမှာကိုနည်းနည်းတော့ resistance ရှိနေတာဘာဖြစ်လို့ဆိုတော့ဒါသူ့အတန်းအရဲ့ value ဖြစ်နေတာကိုဒါတန်ဖို့မရှိဘူးလို့သူဆွဲခဲ့တဲ့အစတုန်းလောက်တခုဖြစ်နေတာနော်ဒါပေမဲ့သူ့ရဲ့ဒီအတွင်းဓာတ်ခံကပါရမီဓာတ်ခံရှိတဲ့လူနဲ့တူနေပါတယ်နော်အဲ့တော့ဒါဝင်လည်းနည်းနည်းရှိပြီးပြောနေတာလူဟာဘဝတန်လျာဆက်ဆက်မှာလုတ်ခဲ့တဲ့အမှုကိစ္စတွေအများကြီးရှိပါတယ်နော်အဲ့တော့လူမှာ potential တွေအများကြီးရှိတယ်လုံနေတဲ့စွမ်းရည်တက်တိတွေအများကြီးရှိတယ်အဲ့ဒီလုံနေတဲ့စွမ်းရည်တက်တိတွေကိုများများထုတ်သုံးရမှာအဲ့ဒီလူကဘဝကိုကျင်းနှံ့မှုရနော်ဒါကတစ်ခေါက်ပြန်ပြီးတော့ကျင်းချုံပြီးတော့ပြောရင်လူဟာကိုယ်အရေးချင်းကိုထုတ်သုံးရမှာဘဝကိုကျင်းနှံ့မှုရတယ်နော်ဒီချက်ကိုတော်တော်ကိုနိုင်နေတဲ့သဘောပေါက်စေတယ်နော်အရင်ချင်းကိုမတုံးရပဲနဲ့လောလောကူကူပစ္စည်းဥစ္စာတွေအများကြီးဘလောက်ရရသူကကျင်းနှံ့မှုရမှာမဟုတ်နော်ဘာဖြစ်လို့ဆိုတော့ပစ္စည်းဥစ္စာအရင်ပကပဲရတာနော်ကိုယ်အတွင်းကရေးချင်းမဟုတ်နော်အဲ့တော့တန်ဖိုးရှိရလို့တခုကိုခက်ခက်ကြဲကြိုးစားလုပ်ပြီးတော့အောင်မြင်လာလို့ရှိရင်သူကကျင်းနှံ့မှုပုံရတာနော်အဲ့တော့တက်တက်တာတာနေရတာကိုကောင်းတယ်လို့မိစားတဲ့လူတက်တက်တာတာနေရတဲ့သူကဘဝကိုကျင်းနှံ့မှုတော်မှမရဘူးကိုယ်မှာဘလောက်ပဲအချိန်နေရပြီးပြီးဥစ္စာတွေပြည့်စုံနေပြည့်စုံနေတံပိုးရှိတဲ့အလုပ်ခက်ခဲတဲ့အလုပ်တစ်ခုကိုကြိုးကြိုးစားစားနေမှာညမှာလုပ်နေရမယ်လူဟာအားနေရင်ကောင်းကောင်မကောင်းတက်တက်စားနေရင်ကောင်းကောင်မကောင်းယောဂဖြစ်တော့မှာနော်သူစိတ်ထဲမှာဘာမှမလုပ်ပဲနေတဲ့လူရဲ့စိတ်ထဲမှာကိုယ့်ကိုယ်ကိုယုံကြည်မှု self confidence ကအင်တန်နေနော်ဘာမှမလုပ်ရင်ဒီမှာဘာရည်ချင်းရှိမှာလဲဘာရည်ချင်းမှမရှိဘူးနော်ရည်ချင်းဆိုတာလုံမှဖြစ်ပေါ်လာတာနော်ကိုငုံနေတဲ့ potential တော့ရှိတယ်ဒါပေမဲ့အဲ့ဒီ potential ဆိုတဲ့အလားအလာဆိုတာကလုံမှာပဲအကောင့်ထဲပေါ်လာမှာနော်အဲ့တော့ဘာမှမလုပ်တဲ့လူမှာဘာကြီးချင်းမှအကောင့်ထဲမပေါ်တဲ့ကြောင်သူ့မှာကိုယ့်ကိုယ်ကိုလေးစားမှုအားကိုးမှုယုံကြည်မှုအမှန်တန်နေတယ်ဆက်ပေါင်းချင်မှာတကယ်လုံနေကြိုင်နေလို့ခက်ခက်ကြဲကြိုးစားရုံးကံပြတော့ဟိုဖြစ်တဲ့လောက်ဖြစ်နေတဲ့လူနဲ့ရှင်တဲ့ကံမှာသူတော်တော်အားငယ်တတ်တယ်ပြင်ရင်တတ်တယ်နော်အဲ့တော့ဒီမှာမိုးဘုတ်ကတရားကြီးပြောလဲပါတယ်ဆိုလို့တတိယလို့ပြောလိုက်ကြည့်တာနော်မိုးဘုတ်ဥညမောင်ဆိုတာသိမှချင်းနော်အဲ့ဒီမိုးဘုတ်ဥညမောင်တော်တော်ချမ်းသာတော့သူအလုပ်ကိုတိတ်လုပ်စရာမလိုဘူးလုတာလုတာဝင်နေနေပပတော့လုပ်နေရတာပေါ့ဒါပေမဲ့တိတ်ချမ်းသာတော့အလုပ်ကတိတ်လုပ်စရာမလိုဘူးအဲ့တော့သူမနေ့ဆိုရင်ဟိုဟိုတယ်ရက်စတောရန့်တွေသွားငွေကြီးနေခေါ်စားတော့ပြောပါနော်ညနေကြိုင်လဲဒီလိုပဲစားတော့ပြောပါအဲ့လိုနေတော့နောက်တော့အချိန်ကြီးရသူခဏဟိုအထင်းသိမ်းထားတယ်ဆိုတော့အဲ့ဒီမှာသိစရာတော်တော်စီမံတက်တွေ့တယ်နော်အဲ့ဒီကြောင်းလေးနဲ့ဖတ်ရတယ်ဘုရားနဲ့တော့တော်တော်စီသမီးနဲ့တွေ့တယ်နော်အဲ့တော့သူကဘယ်လိုပြောလဲဆိုတော့တော်တော်စီနဲ့ဘဝချင်းလဲလို့ရရင်လဲခြင်းတယ်လို့တော့ပြောတယ်ဘာလို့လဲဆိုတော့တော်တော်စီဘဝကဥပရအဓိပ္ပာယ်ရှိတယ်တနည်းအားဖြင့်ပေါ့လေ relativity နောက်ရှင်ကြီးပြောရမယ်ဆိုရင်အဓိပ္ပာယ်ပိုရှိလို့ဖြစ်နေတယ်နော်ဒါကြောင့်ဘဝကိုအဓိပ္ပာယ်ရှိရှိကြည်ကြည်နဲ့နဲ့နေခြင်းနဲ့ဆိုရင်တက်တက်တာတာမလေးပါစူးစားပါလို့ပါအရင်ချင်းကိုများများထုတ်ပါအေးချင်းများများထွက်လေလေကျင်းနှံ့မှုရလာမှာပဲအဲ့တော့အေးချင်းထွက်ဖို့ဆိုတာအခက်အခဲကိုရင်ဆိုင်ရမယ်အခက်အခဲကိုရင်မဆိုင်ဘဲနဲ့ဘလို့မှအေးချင်းမထွက်နိုင်ဘူးအဲ့တော့အခက်အခဲတွေကိုတဖြည်းဖြည်းပိုးပိုးပိုးပိုးပြီးတော့ရင်ဆိုင်သွားအောင်နော်မလုတ်ကူးတဲ့အလုပ်တွေကိုပိုးပိုးပိုးပိုးပြီးတော့လောက်ရမှာနော်အဲ့တော့စောင်းဝင်ရေးအတွက်လောက်ရလဲရှိတယ်ပညာရေးနဲ့ပတ်သက်ပြီးလောက်တာရှိတယ်ဘာသာရေးနဲ့ပတ်သက်ပြီးလောက်တာလည်းရှိတယ်တိုင်းရင်းပြည်နဲ့ပတ်သက်ပြီးလောက်တာလည်းရှိတယ်လူမှုရေးပတ်သက်ပြီးလောက်တာလည်းရှိတယ်အများကြီးရှိပါတယ်အကုန်လုံးလောက်ရမှာပါနော်အဲ့ဒီလူအီချင်းနဲ့မှာဒီနဲ့နေတဲ့ညံ့ညက်တဲ့အသိဉာဏ်ကိုရနိုင်တဲ့အရေးချင်းဆိုတာလည်းပဲရှိတယ်เนาะဆိုတော့လူဟာ intellectual ဖြစ်တယ်เนาะဒီစာပေအသိဉာဏ်ပိုင်းအသိခေါ်ပိုင်း
ဒါကိုသိနိုင်နားလည်နိုင်တဲ့အရေးချင်းရှိတယ်နော်တခြားလည်းပဲအလောက်ကံမျိုးမျိုးလုပ်နိုင်တဲ့အရေးချင်းလည်းရှိတယ်နော်အာယုံအမျိုးမျိုးခံစားနိုင်တဲ့အရေးချင်းလည်းရှိတယ်နော်ဒါလည်းအရေးချင်းတစ်ခုလိုပဲခွာမှာပဲနော်ဟိုအမှန်တရားအစိမ့်မြင့်တဲ့တရားတွေကတချို့အာယုံတွေသူတို့မခံစားနိုင်ဘူးနော်ဥပမာတိအောင်လုံးတရားဆိုရင်ဘာမှတိတ်ခံစားနိုင်တာမရှိဘူးနော်အဲ့တော့အစိမ့်မြင့်တဲ့တရားကခံစားနိုင်တဲ့အရေးချင်းလည်းပိုရှိတယ်နော်ပိုရှိနေတော့ဒါလည်းပဲအထက်လျောက်တော့ခံစားရတာသို့တော့ဒီလောက်တော့မပြည့်စုံသေးဘူးနော်လူဟာ spiritual ဖြစ်ပါတယ်ဒီချက်ကအမတန်လေးနဲ့ပါတယ်နော်အဲ့တော့လူဟာကြံတဲ့အဲ့ဒီပညာရေးနဲ့ပတ်သက်တဲ့လောကီနဲ့ပတ်သက်တဲ့ဘဟုတ္တတွေဘလောက်ရှာရှာနော်ပစ္စည်းဥစ္စာတွေရှာပြီးတော့ကာမဂုဏ်အယုန်တွေဘလောက်ပဲခံစားခံစားအဲ့ဒီ spiritual နဲ့ပတ်သက်တဲ့လေးနဲ့တဲ့မြင့်မြတ်တဲ့တန်ဖိုးရှိတဲ့ဟိုစိတ်ဓာတ်နဲ့အဋ္ဌဉာဏ်ပိုင်းဆိုင်ရာလုပ်ငန်းကိုမလုပ်လို့ရှိရင်ဘဝကတကယ်ကျင်းမ်းမှုမရနိုင်ဘူးနော်ဒါကြောင့်ဒီ religion လို့မသုံးမနဲ့ spiritual လို့ပို့ပြီးတော့သုံးကြတာနော်အဲ့တော့အဲ့ဒီလိုလူရဲ့ဓက္ခမှာဒီကနေ့ပတ်သက်တဲ့ဓက္ခရှိတယ်နော်အဲ့ဒီဓက္ခများများရှိတဲ့သူဟာဘဝကိုပို့ပြီးတော့မကြည့်မနှက်ဖြစ်တယ်နော်ဖြတ်ပြီးတော့ပြောလိုက်ကြတယ်နော်ဘာဖြစ်လို့လဲနည်းနည်းစဉ်းစားဖို့ကောင်းတယ်နော်အဲ့တော့အဲ့ဒီလိုလေးနဲ့တည့်မြင့်မြတ်တဲ့ဒီကနေ့ပတ်သက်တဲ့ပါရမီဓက္ခများများရှိတဲ့သူဟာလောကီကြီးကြီးဘလောက်ကြိုးစားကြိုးစားဘလောက်အောင်မြင်အောင်ကြီးသူစိတ်ထဲအဲ့ဒါကိုပြန်သုံးတက်တဲ့ကမှာနောက်ဘုရားဒါတော့ပဲလားဆိုတာကိုမေးပြီးတော့ဒါနဲ့ပြင်နှံ့မှုမရဘူး။မမဘွဲရှိတယ်၊ရာဓုရှိတယ်၊ပတ်ဆံရှိတယ်၊ဂုံရှိတယ်၊အိမ်ရှိတယ်၊ကားရှိတယ်၊အိမ်တော်ရှိတယ်၊တာသမီရှိတယ်၊အကုန်ရှိတယ်။ပြန်စမ်းရကြည့်တဲ့ကမှာစိတ်ထဲမှာပြန်ကြည့်တဲ့ကမှာပြင်နှံ့မှုမရှိဘူး။ satisfaction ဆိုတာမရှိဘူး။နော်။အဲ့တော့အတိညာဉ်ပိုကြီးလေလေမပြင်းနှံ့မှုပိုကြီးလေလေပဲလို့ပြောရမှာနော်။လောကီနဲ့ပတ်သက်တဲ့ကိစ္စတွေကိုပြင်းနှံ့မှုမရလေလို့ပြောရမှာနော်။အပြင်းရနေနဲ့မိတ်နေလို့ဟာတောင်းတောင်းလောကီငွေကြီးကုန်နဲ့ပဲသူကအင်မတန်ပြောနေတာပဲသူ့မှာမကျင်တတ်မှုဆိုတာဖြစ်မလာဘူးနော်သူအင်မတန်ပြောနေတယ်အဲ့တော့အပြင်းရလေးနဲ့လေးဒါကိုပြန်ကြည့်ပြီးတော့ is death all ဘဝမှာဒါအကုန်ပဲလားဒီထက်ပိုမရှိတော့ဘူးလားသူပြန်စဉ်းစားတယ်နော်အဲ့တော့အဲ့ရမျိုးကိုဒီလိုနဲ့သဘောပေါက်ဖို့လိုတယ်ဒီချက်ကိုပို့ပြီးတော့အလေးထားပြီးပြောတာတခြားမဟုတ်ပါဘူးနော်ဘုံမလေးပြောရင်ဒီဘုံလေးနမငယ်စဉ်ကလေးကဘုပဲငယ်စဉ်ဆိုတာကအသက်20ကျော်အစိတ်ပေါ့လေနော်အဲ့ဒီတည်းကလည်းအဲ့ဒီလိုခံစားချက်မျိုးတော်တော်ပြင်းပြင်းထန်ထန်ခံစားခဲ့ရတယ်နော်ဟိုသူတို့လောက်တော့ပစ္စည်းဥစ္စာမကျော်ဝဘူးမချမ်းသာဘူးကိုယ့်အကူအင်တန်ဘဝကိုရုန်းကန်ပြီးတော့ကျိုးစားပြီးတော့ကိုလိုချင်တာတွေကိုဖြစ်ချင်တာတွေဖြစ်အောင်လုပ်ခဲ့ရတယ်ဖြစ်လာတယ်တော်တော်များများပဲဖြစ်လာတယ်ဖြစ်လာတဲ့အခါမှာတေချာပြန်စဉ်းစားကြည့်တော့ကျင်းနမှုမရအောင်အဲ့လိုကျင်းနမှုမရတော့အခုလားဆရာဝန်ကြီးလိုပဲပြောရရင်ဒီပုံပုံလာတယ်မြတ်တော်သူကအေတီယက်အရှင်တော်နေခဲ့တယ်နော်။ဒါရိုးရိုးသားသားပုံပုံလင်းပြောကြတာပါ။ဟိုတက္ကသိုလ်မှာပုံစံကြီးရှိတဲ့ကမှာကိုယ်ပရိပါဒာဆိုတဲ့အများမှာနော်မရှိသေးပါလို့ထည့်တယ်။မရှိသေးပါနော်။ပထမဦးဆုံးထည့်တော့မရှိလို့ထည့်တာ။ထည့်တော့တင်းတောက်ကမင်းစကားတူလုံးနဲ့ရိုင်းနေတယ်နော်။အေးအဲ့လိုဆိုရင်ငါမရှိပါလို့ထည့်လိုက်တယ်ဆိုတော့ तू ကမရှိပါဆိုတော့လည်းပဲသိမကောင်းလေးဘူးတဲ့။မရှိသေးပါဆိုရင်ပိုကောင်းတယ်ဆိုတော့စကားကြည့်တော့ဒီစကားလုံးလေးမရှိဆိုတဲ့စကားလုံးနဲ့မရှိပါဆိုတဲ့စကားလုံးနဲ့မရှိသေးပါဆိုတာနဲ့ကအတိတ်ရဲ့အတိမ်နဲ့အင်မတန်ကွာခြားတာပဲနော်မရှိသေးဆိုတာကအနာဂတ်အတွက်အလားအလာကိုဖွင့်ထားတယ်နော်ပိတ်မထားဘူးနော်အဲ့ဒါတော်တော်ကျေးဇူးတင်တယ်ရေတင်ချင်းနော်အဲ့လိုပဲအေးဒီစစ်ဖြစ်နေနေခဲ့ပြီမဲ့သာပေတွေအများကြီးဖတ်တဲ့ခါမှာဒီ spiritual ဒီနဲ့ပတ်သက်ပြီးတော့နော်စိတ်ဓာတ်နဲ့အတိညာလေးနဲ့မှုညဉ့်ညံ့မှုနဲ့ပတ်သက်တာဒီဖတ်မိတဲ့ခါမှာစိတ်ကအင်မတန်ဆိတ်ချိုက်အင်မတန်စိတ်ဝင်စားဒီဟာအတွက်ပဲအချိန်အများကြီးပေးပြီးလေးလာတယ်နော်အဲ့ဒီကလေးကပဲဟိုပါဠိတော်မြန်မာပြန်ပြီးဖတ်တယ်ပါဠိတော်အင်္ဂလိပ်ပြန်ပြီးဖတ်တယ်ပါဠိတော်မိတ္တရာတွေလည်းဖတ်လာတယ်ဘယ်သူမှတော့ပြန်ပြီးရလဲမဟုတ်ဘူးဘယ်သူမှလည်းမတိုက်တွန်းဘူးနော်ကိုယ့်အကူရှိတဲ့ကောင်တရားစီကိုသွားပြီးသောက်တူပဲဖတ်တာပါနော်ဖတ်ပြီးအဲ့ဒီမှာတရားအထုတာနဲ့ပတ်သက်တာဒီနေနေပါပါတိလို့ရှိရင်ကိုယ်ကဘိုးပဲတရားထိုင်တယ်ဒါပေမဲ့မိစေတယောက်ကလည်းတရားထိုင်ဖို့ရတိုက်တွန်းခဲ့တာရှိပါတယ်နော်သူ့အိမ်မှာလည်းသူနဲ့တူတခါတရားတရားထိုင်ခဲ့ပါတယ်နော်အဲ့လိုတရားထိုင်လို့နည်းနည်းနည်းနည်းစိတ်တည်ငြိမ်အေးချမ်းမှုရလာတဲ့ခါကျမှနည်းနည်းစိတ်ကတက်တာရယ်ချမ်းသာတယ်နော်ဒါပေမဲ့လည်းပဲအခုနဂျိုးပိုလန်လိုပဲပြောရမယ်ဆိုရင်နောက်ဆုံးတော့အဲ့ဒါတွေအကုန်လုံးထားခလိုက်တာပဲနော်အဲ့ဒီဆရာဝန်ကြီးအကြောင်းကိုဒီပုံပုံစိတ်စိတ်ဝင်စားတာတစ်ချက်ကဘာလို့ဆိုတော့ကိုယ်ကိုယ်တိုင်ခံစားခဲ့ရတာနဲ့တော်တော်လေးမိစမှုရှိနေတယ် ဒါကြောင့်သူ့ကိုသိစိတ်ဝင်စားတယ်သူပြောတာကိုနားထောင်နေနေမယ်သိတယ်သူဘယ်လိုခံစားရလဲဆိုတော့သိတယ်သူဘယ်လိုတွေးတယ်သူဘယ်လိုခံစားရလဲသူဘယ်လောက်အခက်အခဲကိုရုန်းကန်ခဲ့ရလဲဆိုတော့သိတယ်နော်အဲ့တော့လောကီကြီးနဲ့ပတ်သက်ပြီးတော့အများကြီးကြိုးစားပြီးတော့ရလာပြီးမှဒါလည်းမလို့ရှင်တခြားလည်းဘာလို့မှမသိတဲ့ခါမှာဒီကြာကာလအင်မတန်ခါခက်တဲ့ကာလဖြစ်ပါတယ်အင်မတန်ဆင်းရဲပါတယ်နော်လမ်းပြောင်းနေတဲ့လူဖြစ်တယ်ဘာလို့မှမသိဘူးနော်အဲ့ဒီလိုကြာကာလမှာသူလမ်းပြောက်ကလေးဖြစ်ပြတော့အခက်ခဲအကြက်ကြက်တွေ့နေရတာကလည်းသူ့ကိုတိတ်ကိုချင်းစားနေတယ်။သူနဲ့ပြောရင်ဆိုရင်လည်းပဲဘုမောလည်းကို့အကြောင်းကိုပြောပြတော့သူကလည်းပဲသူ့ကိုနားလည်နိုင်တယ်ဆိုတာကိုသူသိတော့သူပုံပြောတယ်။အဲ့လည်းလည်းသူပြောလာနော်။အဲ့တော့လူတယောက်နဲ့တယောက်စကားပြောတဲ့အခါမှာသူ့ကိုကိုကတကယ်နားလည်နိုင်တယ်ကိုချင်းစားနိုင်တယ်သူခံစားနေရတာကိုကိုကလည်းပဲနည်းနည်းဖြစ်ဖြစ်မျှပြတော့ခံစားနိုင်တယ်ဆိုရင်အဲ့လိုမျှောက်ကစကားပြောတာပူပြော့ပွင့်နေမှုယူတာမှုနိုင်လဲမှုရှိလာတယ်ကြက်ကိုကြောက်တကယ်ကိုနားလည်နေတာလေနော် heart to heart ပဲစကားပြောနေတာနော်သိအားရစရာကောင်းတယ်သိကျင်နာစရာကောင်းတယ်လို့သိဝန်းတာလေအဲ့ဒါမျိုးကတစ်ခါလုံးပြန်မမင်းနဲ့ဒီလူနဲ့ပြန်တွေ့ကျင်နေပြန်ပြောကျင်နေသူကလည်းတွေ့ကျင်နေတယ်လို့ဆိုတယ်တွေ့ဖို့ရရက်တရက်တော့ရေးအောင်အခုသူလည်းပဲတရားဝင်တယ်လို့မနေမအားဘူးနော်အဲ့တော့သူ့ဘဝကိုပို့ပြီးတော့နားလည်နေအောင်မနေကြိုးစားစေချင်တယ်နော်အဲ့ဒီလိုနဲ့ဒီဆိုတော့ခုနစကားကိုပြန်ကောက်ရင်ဒေတာတစ်ခုမှာ10ရက်သင်းရင်သင်းလိုက်တရားထုတ်ဖို့အဲ့သင်းသင်းဘလို့သူတရားထုတ်ပြီးလိုက်နော်အဲ့တော့သူ့နောက်ခံကိုပြန်ကြည့်ရင်သူကအပြော်ပေါင်းအောင်အဲ့ဒီချိန်မှာမမက်တော့ဘူးမလို့ချင်းတော့နော်အဲ့တော့သူ့စိတ်ကိုတခြားဘက်ကိုဆွဲဆောင်နိုင်မဲ့အင်အားအသိမရှိဘူးအဲ့တော့တရားထိုင်နေဆိုရင်လည်းသူကပြက်ပြက်သားသားတရားထိုင်လို့လာငကိုလည်းကသူ့ personality ကိုကလုံမဲ့ဆိုရင်အားဆုံးပြတ်လုတ်တဲ့ personality မျိုးနော်အဲ့လိုစိတ်ဓာတ်နဲ့ရှိရလို့ဆိုတော့တရားထိုင်လိုက်ကလေးကဖြီးဖြီးနီးနီးတိတိကျကျမခုမကမလိမ်မညာပဲနဲ့စိတ်ရောကိုယ်ကလွတ်တော့တယ်နော် whole heartedly လွတ်တာနော်အဲ့တရားနဲ့ပတ်သက်လာရင်အဲ့ဒီအချက်ကအရေးကြီးတယ် whole heartedly လွတ်ဖို့အရေးကြီးပါတယ်စိတ်မပါတဘာနဲ့လွတ်ရင်ကျိုးမရှိဘူးနော်အဲ့တော့သူစူးစမ်းပြောတရားထိုင်နေအခြေခံအနေနဲ့တော့ဒီဘုံဘုံတို့လည်းအာနာပါနနဲ့ပဲစကြတယ်နော်သူလည်းပဲအာနာပါနနဲ့စတာပါနော်ကျွန်တော်ကိုထိုင်ပြီးတော့အားရပါးရအသက်ရှိပါပဲအဲ့ဒီအသက်ရှိတာကိုတတိကတ်ထားတယ်အစမှာတော့ဝင်လာမှန်းသိတယ်ထွက်သွားမှန်းသိတယ်ဒီလောက်ပါပဲပညာပဲဒါလည်းပဲနော်တော့နှာခေါင်းဆိုလည်းပညာလေးဆိုလည်းပညာပဲတကယ်တော့နော်ဝင်တယ်ဆိုလည်းပညာထွက်တယ်ဆိုလည်းပညာပဲအမှတ်ချက်အခေါ်ဝါဒီကြီးပဲနော်တို့တော့အစမှာတော့ဒါကိုပဲအာရုံပြုရမှာပဲဒါအာရုံပြုနေကြအာရုံပဲဒီလိုနဲ့တချီတချီကြာလာတဲ့ခါကျတော့တိုးနေတဲ့သဘောလေးကိုသိတယ်အားရပါးရအသက်ရှိလေးဒီ pressure များတဲ့ကြောင့်တိုးရတဲ့ဘောကပို့ပြီးတော့ပြည်တာလေးပဲအဲ့တော့တိုးပြီးတော့ဝင်တယ်တိုးပြီးတော့ထွက်တယ်တိုးနေတာလေးကိုသိမှာအခြေအနေနဲ့ကြားတဲ့ခါမှာဒီတိုးမှုမှာပဲထိမှုဆိုတာရှိတယ်နော်တိုးသွားလို့ထိသွားတာပဲနော်ပုတ်သွားတဲ့ဘောမျိုးဖြစ်နေတယ်နော်ဒီလိုပို့ပြီးတော့ဝင်ပြီးတော့ပို့ပြီးတော့ထွက်နေတဲ့ဘောလေးကိုပဲအာရုံပြုပြီးပြည်တဲ့ခါမှာဒီ sensation ကအမှန်တန်သိတာဒါကိုကြားကြအာရုံပြုလာတဲ့ခါကျတော့စစချင်းထိလိုက်တာပို့ပြီးတော့နေရနာဒီမှာဖြီးပြီးတော့ဝင်သွားတာကိုသိတယ်ပြန်ထွက်တဲ့ခါလည်းပဲစစချင်းဖြီးတာကိုသိလိုက်တယ်ပို့ပြီးတော့ပြန်ပြီးထွက်သွားတာကိုသိတယ်နော်အဲ့တော့အစအလေအဆုံးဆိုတာအဲ့ဒါကိုပြောတာတချို့ကအဲ့လိုသဘောမပေါက်တော့ဟိုအစဆိုတာနှာခေါင်းမှာအလေဆိုတာရင်ကျိုက်မှာအဆုံးဆိုတာချက်မှာလို့ပြောတယ်လေဟာချက်ထဲမရောက်ပါဘူးချက်ကအဲ့ဒါတကယ်တော့ ligament ပါပဲအစဆုံးမှာကဒီထဲကတော့တွေးတွားလို့ရလမ်းကြောင်းဖြစ်နေတယ်ဝိပ္ပပိကနောက်မှာသူကအယုတ်ဖြစ်သွားတာပဲဒီထက်မှလေးမရှိဘူးအထင်နဲ့ပဲပြောတာပါနော်ဆိုတော့ဘာဖြစ်ဖြစ်ပါလဲဒီအစလေဆုံးလို့ဆိုတဲ့စာပေထဲမှာပါတဲ့စကားရဲ့အဓိပ္ပာယ်ကစိတ်ကိုနေရာရှိရမယ်လို့ဆိုလိုတာမဟုတ်ဘူးနော်တတိကိုနေရာရှိရမယ်လို့မဆိုလိုဘူးတတိကတော့ဒီတနေရာမှာပဲရှိရမယ်စတယ်ဆိုတာကဘာလို့ဆိုတော့ဝင်နေရဲ့စလိုက်တဲ့ process ရဲ့အစကိုပြောတာနော်နေရာကိုပြောတာမဟုတ်ဘူးနော်ဒီ process ရဲ့အစကိုသိလိုက်တယ်စစချင်းသိတယ်ဒီတော့တစ်ဆက်တဲ့ continuity ကိုပြောတာအလဲဆိုတာဒီအစုံးနဲ့အစကြားရဲအကုန်လုံးအလဲလို့ခေါ်တာလေအလဲဆိုတာ point တစ်ခုမဟုတ်နော်အလဲဆိုတာဒီကြားရဲအားလုံးကိုပြောတာလေနော်တော့စကားချင်းသိရမယ်အလဲမှာအကုန်လုံးတစ်ဆက်တဲ့သိရမယ်သုံးတဲ့အထည်အောင်သိရမယ်လို့ပြောတာတဘော process တစ်ခု complete ဖြစ်တဲ့အထည်အောင်အကုန်သိရမယ်စိတ်ကတော့ဒီတနေရာမှာပဲရှိရနေရာရှိဖို့မလိုဘူးနော်အဲ့လိုရဲ့စိတ်ကိုတနည်းအားထားပြောဝင်တာအစတည်းကပြီးတယ်အလဲမှာလဲဖြီးဖြီးဖြီးဖြီးပြီးတော့ဝင်သွားတာဒီကနေ့တော့ဆုံးသွားပြန်ထွက်တဲ့ခါမှာလဲထွက်တာဆက်ဆာချင်းပြီးတယ်တစ်ဆက်သေးပြီးတယ် သုံးတဲ့ဖြစ်အောင်သိတယ်နော်တစ်ဆက်တည်းဖြစ်ဖို့အရေးကြီးတယ်ဆိုတော့နော်သိမှုကတစ်ဆက်တည်းဖြစ်သွားရမယ်ဒီအချက်ကအမှန်အရေးကြီးတယ်နော်ဒီချက်တစ်ချက်ကိုသဘောမပေါက်လို့ရှိရင်အာဏာမနာအထုလို့အဆင်မပြေနေတော့အဲ့လိုပဲဖြစ်ပြီးနေကျိုးဆက်အထုတော့လို့ရှိရင်ဒီစတဲ့အခါမှာတိုးတဲ့သဘောထိတဲ့သဘောဟာဒီအလေကြားမှာသူ့အခြေအနေနည်းနည်းပြောင်းတယ်နော်သူ့ရဲ့ speed ကလည်းပြောင်းနေတာအဲ့တော့ခြေမှုကလည်းနည်းနည်းပြောင်းသွားတယ်။သုံးခါကြီးကြတော့နည်းနည်းကျော်တော့နောက်ဆုံးအဆုံးမှာယက်သွားတာ။ယက်သွားပြီးပြန်ထွက်တဲ့အချိန်မှာမထွက်ခင်ဒီကြားလေးမှာအထွက်နဲ့အဝင်ကြားလေးတွေမှာနည်းနည်းလေး gap လေးရှိတယ်။နော်။အဲ့ဒီ gap လေးကိုပါသိမှညာတယ်။မရလို့ရှိရင်စိတ်ကအင်တာရှင်းညာတယ်။အဲ့ဒီ gap ထဲမှာဒီတစ်ခုပြန်စဉ်းစားတယ်။နော်။တစ်ခုခုစဉ်းစားလိုက်တာ။အဲ့ဒီအချိန်မှာယက်နေတဲ့ဆိုတာလေးကိုသိကျင်တယ်သိတာ။ဒါမှမဟုတ်ရင်ဒီနှာခေါင်းနဲ့နီးတဲ့နေရာကတစ်ခုခုထိနေတာလေးကိုပဲချက်ချင်းအာရုံပြုလိုက်ရ split second ပဲကြာတယ်နော
်ဟိုတစ်ခေါက်ကဒီဇာတိနဲ့တွေ့တော့မှဒီကလည်းဆရာဝန်ဆိုတော့ဆရာဝန်တယောက်အကြောင်းကိုပြောပြတယ်ဘူးလေအဲဒီတော့ကတော့ဟိုဒီနည်းနည်းပဲရလို့အချင်းချင်းတော့ပဲပြုလိုက်ရတာနော်အဲဒီဇာတိအကြောင်းကိုစိတ်ဝင်စားနေတာလည်းကြာပြီနော်ဒီနေ့လည်းတွေ့နေတော့သူ့အကြောင်းကိုပိုသိလာလေလေသူစီကသူ့ဘဝအတိတ်ကြီးကမှတ်သားစရာမျိုးရည်စရာတခြားတကာဒီမှာပြီးတော့ပြောချင်တယ်ဖြစ်လာတယ်နော်အဲ့တော့အဲ့ဒီဆရာဝန်ကြီးကြောင့်ကိုပဲဒီနေ့သူ့အကြောင်းအရာလေးကိုပြောရင်းနဲ့တခြားပြောချင်တဲ့အကြောင်းအရာကိုလည်းပဲဖြည့်တော့ပြောတော့မယ်ဒီဘုံကလည်းဒီကဓမ္မနဲ့ပြည့်တဲ့ကဟိုထုံးစံတိုင်းတရားနာတာမျိုးမဖြစ်သေးဘူးနော်ပြောရတဲ့အခါမှာလည်းပဲဟိုထုံးစံတိုင်းကျက်ကမှတ်ထားတာမျိုးကိုလည်းပြောလို့ရှိနေပါတယ်။များသောအားဖြင့်တော့ကိုယ်ဘဝမှာတကယ်ဖြစ်ခဲ့တဲ့အကြောင်းအရာလေးတွေကိုပြန်ပြောပြလို့ရှိတယ်။ဘလို့လို့ဆိုတော့အဲ့ဒါကိုယ်တကယ်သိတာ။တကယ်ရင်းရင်းဖြစ်တယ်နော်။ကိုယ်ဘဝမှာတကယ်ဖြစ်ခဲ့တဲ့ကိစ္စ။နောက်ကိုယ်နဲ့တကယ်ရင်းရင်းနှီးသိနေတဲ့တခြားလူတွေရဲ့ဘဝမှာဖြစ်နေတာတွေကိုလည်းပဲအကျဉ်းသက်သက်လေ့လာပြီးတော့အိတ်ထဲမှာစားစရာလေးတွေကိုလည်းပဲပြန်ပြီးတော့ပြောပြလို့ရှိတယ်။အဲ့တော့ကိုယ်တိရကြားခဲ့တဲ့အကြောင်းအရာကကိုယ့်အတွက်တကယ်ရည်ရွယ်ဖြစ်မှာစိတ်က serious လို့ဖြစ်တယ်နော်။ဟိုဒီလိုမျိုးကအကြောင်းအရာတွေကလည်းပဲနီးစရာတွေတော့အများကြီးရှိပါလေ။ဒါပေမဲ့တခါလေလူတွေကတွေးကြတယ်။အဲ့ဒါတော့ကကိုယ်ဖြစ်တုန်းကဖြစ်ခဲ့တာပါ။အခုဖြစ်မှာမဖြစ်နိုင်တော့ပါဘူး။ဒီလိုလည်းတွေးကြတယ်ရှိတယ်နော်။တချို့ဘယ်လောက်ကြောက်မှတွေးတဲ့သူကိုယ့်ဖြစ်မှာတရားဒီမြင်နေတော့ဘူးကောင်တွေးတဲ့သူရှိတယ်။အဲ့ဒါကိုယ်ကိုယ်တိုင်ကလည်းလုံးရှိသေးပဲနဲ့တကယ်တရားကိုကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်များနဲ့ညီညီမှုလည်းမရှိပါနဲ့အထင်းနဲ့ပြောတဲ့စကားတွေနော်အဲ့တော့အထင်းနဲ့အေးနဲ့ပြောတာတွေကအများကြီးလွန်းနေတယ်အဲ့တော့အခုပြောကြတဲ့ဒကာကြီးဆရာဝန်ကြီးရဲ့နာမည်ကဂျိုးပိုလန်ဂျိုးပိုလန်သူကကနေဒါနိုင်ငံသားပါနော်သူ့သမီးနာမည်ကကက်စီပိုလန်ဘုဒ္ဓလောကကသူ့နာမည်မေ့လို့ပြောမလို့စဉ်းစားတော့မပေါ်လာဘူးသူ့မှာတမင်းတယောက်ရှိတယ်သူတမင်းနာမည်က Gebra Polen အဲ့တော့ Polen မိသားစုကသူကကနေဒါနိုင်ငံသားဖြစ်ပါတယ်အဲ့တော့သူတို့အမေဒီအဖိုးဘွားတွေကလည်းပဲပညာတတ်တွေကြီးတယ်နော်ဟိုအစင်တန်းတော်တော်မြင့်မြင့်နေနေကနေတွေဖြစ်တယ်အဲ့တော့ထုံးစံတိုင်းသူတို့အနောက်နိုင်ငံသားတွေရဲ့ဟို value ရပေါ့ငွေလေးတွေကကြောင်ကောင်းကောင်းနေတယ်ဒါတော်ပဲကြိုးစားတယ်ဆိုဒီတကာကြီးကလည်းသူ့ရဲ့ရုပ်ရည်ကိုတိုက်ခတ်ကြည့်ရတာကလုံးဝစိတ်မပါမစူအာသုံကြီးလုပ်တတ်တဲ့လူမျိုးအဲ့လိုအမူအရာမျိုးအဲ့လို personality မျိုးကိုတွေ့ရတယ်နော်ဘုရားကထွန်းတော်မမောင်းပြောစရာတိုးစရာရှိနေတယ်အင်တန်ပုံမွေလင်းပြောတတ်တဲ့အမူအရာမျိုးရှိနေတယ်မကြောက်မရွံ့မတွန်းမဆုပ်ရင်းရင်းနှီးနှီးပုံမွေလင်းပြောတတ်တယ်သူနဲ့တကားပြောဆိုဆင်းနေရတာအလုံးပေါင်းမှ2နာရီကျော်လောက်ပဲရှိတယ်ဒါနဲ့အဲ့ဒီနှစ်နိုင်ကျော်လောက်တည်းမှာသူ့စိတ်ထဲမှာရှိတာသူ့ရင်ထဲမှာရှိတာသူ့ဘဝမှာဖြစ်ခဲ့တာပုံမှန်လည်းအကုန်လုံးပုံထလို့ပြောတာနော်ဒီဘဝကလည်းကိုယ့်အကြောင်းကိုလည်းပုံမှန်လည်းပြောနေရှိတယ်နော်ဒီစကားတယောက်အကြောင်းတယောက်ရင်းရင်းပုံမှန်ရင်းသိရမှလည်းပဲပို့ပြီးတော့နားလည်တယောက်ကိုတယောက်နော်အဲ့တော့နားလည်မှုရှိလို့ဆိုတာပွင့်လင်းမှုရင်းရင်းရှိမှာပဲဖြစ်တယ်မပွင့်လင်းနားမလည်တော့နော်အဲ့တော့အဲ့လိုသူ့ကိုတွေ့ရတယ်မှာသူ့ရုပ်ရည်နဲ့သူ့ပြောပုံစုံပုံကိုကြည့်တော့သူ့ရဲ့ personality ကိုတိုက်ခတ်ကြည့်ရတော့တော်တော် strong ဖြစ်တဲ့ personality မျိုးပါနော် personality တက်ပြီးအများကြီးလေ့လာဖို့ပါတယ်ဆိုတော့သူ့ personality တက်က intellectual ဖြစ်တယ်သ thinker type ဖြစ်တယ်ပြီးတော့နည်းနည်း extrovert ဖြစ်တယ်လို့ဆိုနိုင်တယ်ပုံမှန်နည်းပြောတဲ့သူရဲ့ကော extrovert ဖြစ်တယ်နော် introvert ဖြစ်တဲ့သူကစိတ်မပွင့်ရင်စကားနည်းတယ်မျိုးဒီဆရာဝန်ကြီးကတော့စကားကိုရေပွန်ချလိုက်လို့အားရပါရပြောထားတဲ့အဲ့တော့သူစိတ်ထဲမှာယူတာမှုကလည်းရှိတော့သူပြောတဲ့နေရာမှာတွတ်ဆုံမှုတိတ်မရှိနော်အဲ့တော့ယူတာမှုရှိတဲ့လူကမတွတ်မဆုံပြောနိုင်ဘူးမယူတာတဲ့လူကနည်းနည်းတွတ်ဆုံတယ်ပြီးတော့သူစိတ်ထဲမှာကြောက်စိတ်လည်းရှိလို့မပေါ်ဘူးသူမှလည်းမကြောက်ဘူးကြောက်တဲ့လူကနည်းနည်းစကားပြောရင်တွတ်ဆုံတယ်နော်မကြောက်တဲ့လူကတွတ်ဆုံစရာမရှိဘူးပြောနေတာပြောလိုက်ရုံနော်အဲ့တော့သူ့ကိုအဲ့လိုအရာမောင်းညင်တာပုံပန်းတရားဒီဥပဒိယုတ်ကလည်းအတက်ခတ်ကြည့်တယ်ဒီပြုံးပုံစုံပုံအမှုရာအတန်းသုံးတဲ့ကစားလုံးကြီးဒါရီကတိစ္ဆာကျဲခတ်လို့ပြီးခဲ့တာနော်ဒီဘုဘွားကလူကျဲခတ်တဲ့လောဘနဲ့နည်းနည်းတော့ပါပါတယ်ဘယ်သူမှမနည်းလောဘနဲ့ပါတယ်လို့ဖြစ်တယ်လူဆိုတာလူများနဲ့နေကြတာဆိုတော့ကြောက်ကိုကြောက်မြင်နိုင်ဒီလူဟာဘယ်လိုလဲဆိုတာနည်းနည်းတော့ကျဲခတ်တယ်နော်အဲ့တော့အဲ့ဒီလိုသူနဲ့တော်တော်ကြာကြာရင်းနှီးစကားပြောကြတော့များပြားချင်းသူကလည်းတရားဝါနာပါတဲ့လူဖြစ်နေပြီလို့တော့ဘုံကဘာနဲ့တွေ့တယ်အရင်တော့ကလည်းဒီဘုံဘုံကလည်းသူ့အကြောင်းကိုကြားဘူးလို့ပဲသူကလည်းဒီဘုံဘုံအကြောင်းကိုကြားဘူးလို့မကြားမသိခင်တည်းကသိခင်တယ်သူ့တမီးနဲ့ကအရင်နှစ်နှစ်ကျော်လောက်ကတွေ့ဘူးတော့တော်တော်ချင်းတော်မများတွေ့ဘူးပါအဲ့တော့သူ့တမီးကလည်းသူ့အမိကိုသူတွေ့ခဲ့တဲ့အကြောင်းပြောခဲ့တဲ့အကြောင်းကိုသူဆင်ပြန်ပြောပြောတော့သူ့အမိကိုလည်းသိခင်တယ်ဆိုတော့တမီးကရက်ဖိင်းပြီးတော့ပြင်ပြတော့ဘူးလာရအဲ့တော့ဒီဘုံဘုံကလည်းသူ့ဘဝအကြောင်းသူ့ကိုပြောနေတယ်လို့ပြောပြတယ်။သူကလည်းသူ့ဘဝအကြောင်းဒီဘုံဘုံကိုအများကြီးပြောပြတယ်။သူပြောတာကများပါ့။အဲ့တော့သူ့ငယ်စဉ်ဘဝတွေကအကြောင်းနဲ့သူအသေးစိတ်ပြောတယ်။သူ့အမေဖေဖိုးဖွားတာဘာဘာသာတရားမှမကိုးဘူး။ ATS ဖြစ်ပါတယ်။နော်။အဲ့တော့သူလည်းပဲငယ်လေးတည်းကဒီလိုပဲ ATS ဖြစ်နေတယ်။ကြီးနေတာပဲ။နော်။ဘာသာရေးနည်းရှိဘူးဆိုတော့ဒါပေမဲ့သိထားကောင်းတယ်လုပ်ကိုကြိုးစားတယ်ယူတာမှုရှိတယ်မယူတာတော့ဘာမှမလုပ်ပါဘူးအစ်ကိုတွေကဘာသာတရားတစ်ခုကိုစစမင်းတာမကိုးကွယ်ကြနဲ့ဒီလူစည်းကမ်းကိုတော့အများနားလဲသူ့မှာလဲ ethic တမျိုးကတော့ရှိတယ်နော်ဘာသာတရားကမကိုးကွယ်တာ ethic ကတော့ဒီမှာရှိပါတယ်အဲ့တော့ပညာကိုအမြဲကြိုးစားပွဲတင်တယ်ဟိုဘာသာတရားကိုးကွယ်စရာမရှိခဲ့တဲ့လူဆိုတော့ဘဝမှာတန်ဖိုးထားစရာအနေနဲ့ကပညာဘုံစင်တန်အဲ့လိုဟိုအဝန်ကျင်တိုင်းဝန်ကြားထဲမှာဂုံရှိရှိနေနေဖို့ဒါကိုပဲတန်ဖိုးအဖြစ်နဲ့ထားပါမကြက်ကြတာပေါ့နော်အဲ့တော့အမှန်တကယ်ပညာကိုကျူးစားပြတ်တင်ပြီးတော့သူကစိတ်တက်ကတူတွေပဲရောက်တယ်သူတို့ဘက်မှာလည်းပဲစိတ်တက်ကတူရောက်ကတော့တော်တော် competition ကကြီးပါတယ်အပြိုင်ဆိုင်အမှန်တန်ကျူးစားရပါတယ်နော်အဲ့တော့စိတ်တက်ကတူအမျိုးမျိုးရှိတယ်တချို့စိတ်တက်ကတူတွေကအဆင့်တော်မြင့်အဲ့ဒီစိတ်တက်ကတူကိုဝင်ရပုဂ္ဂိုလ်ပဲဝင်ခွင့်စမဝဲဘူးအပြိုင်ဆိုင်ကြီးရတယ်ကျန်းလို့အဆင့်ကိုအောင်ပြီးရတယ်ဘယ်လိုကူမရောက်ဘူးနော်ကိုလိုတင်တဲ့တက္ကသိုလ်ရဖို့ဆိုရင်တော်တော်ကိုအမှတ်ကောင်းကောင်းနဲ့ကျူးစားပြုံးပြရတော့အဲ့တော့ဒီလူကအင်္ဂလန်ကျူးစားရလို့ဖြစ်တော့သူလိုတင်တဲ့တက္ကသိုလ်ကိုခွင့်ရတယ်သူကအင်္ဂလန်မှာသွားပြီးကျောင်းနေတယ်နော်ကနေဒါနဲ့အင်္ဂလန်နဲ့ဟာမြေကိုလိုတန်းကြီးဖြစ်သွားပြီးဘယ်လိုမှတော့ကိုလိုနီပါပဲအခုတော့ကိုလိုနီမဟုတ်ပြီမဲ့အင်တန်ကြီးအမျိုးမျိုးဆက်ဆံတဲ့တန်းကြီးဖြစ်နေတယ်အင်္ဂလန်ရဲ့ဩစတြေးလျရဲ့ကနေဒါရဲ့တော်တော်ကိုရင်းနှီးတယ်နော်အဲ့တော့အဲ့ဒီလိုကြိုးစားပြီးတော့ပညာသင်လာပြီးတော့ဆံဝန်ဘွဲ့ရတယ်။သူတို့တိုင်းပြည်မှာကဆံဝန်ဘွဲ့တစ်ခုရရုံနဲ့စိတ်အရာမရောက်ကြလို့ပဲ။နော်။နောက်ဘွဲ့တစ်ခုရမှဘွဲ့လုံးတစ်ခုရှိမှပဲတကယ်အရာရောက်တဲ့ဆံဝန်လို့ဒီလိုဖွင့်နေတာပေါ့နော်။အဲ့တော့ဒီဘွဲ့လုံးတစ်ခုရအောင်လဲဆက်ပြီးကြိုးစားတယ်။တစ်ခါကအလုံးလုံးရင်းနဲ့ကြိုးစားတာပေါ့နော်။အဲ့တော့မင်းတို့ကပညာကြိုးစားလိုက်ပြီ။ဒီအသက်30ကျော်ကြည့်အောင်တမိုးရပြရတော့မှရှိသေးတယ်နော်။40နားလောက်ကြာမှပဲဒီကြောင်းနေရတဲ့အချိန်ဟာဆုံးသွားရလို့ပြောရမယ်။အဲ့တော့အလုတ်ကလည်းပဲအင်မတန်ကြိုးစားပြီးလုပ်ခဲ့သူဖြစ်ပါတယ်။ကြိုးစားလိုက်တော့ဝင်ဝင်လေးအများကြီးရတယ်။အဲ့တော့ဒီအိမ်ဒီဘာတွေဝင်နေနေကားတွေဝင်နေနေအိမ်တော်လည်းကြားတယ်။သမီးလေးတယောက်လည်းရတယ်။သားသမီးကတယောက်တည်းရှိတယ်။အဲ့ဒီလိုသူ့ဘဝမှာသူတန်ဖိုးထားတယ်သူလူပညာတွေကိုရအောင်ကြိုးစားနေတယ်အားလုံးလောက်ဒီပါပြည့်စုံသွားပြီနော်။အဲ့တော့သူကလည်းပြောလဲဆိုတော့လူအများလူကျင်တာဘာလို့များတပည့်တော်မှာအကုန်လုံးရှိနေဘွက်ကြီးကြီးရှိတယ်အလုတ်ကောင်းကောင်းရှိတယ်နော်အလုတ်ကောင်းတော့ဝင်ငွေလည်းအမှန်ကောင်းတယ်အိမ်ကောင်းကောင်းရှိတယ်ကားတွေလည်းအများကြီးရှိတယ်ကားအငယ်လေးလည်းရှိတယ်ကားကြီးလည်းရှိတယ်အဲ့လိုမိသားစုအလုံးစုပြီးတော့ပစ္စည်းတွေပါတင်ပြီးတော့အပျော်ပါတက်နီလိုဟာမျိုး အဲ့လိုသွားလို့ရတယ်ကင်ပယ်လို့ခေါ်တဲ့အသားမျိုးလည်းသူ့မှာရှိတယ်။သူ့အတိုင်းဝန်းကလည်းအလုံးပဲပညာတတ်အတိုင်းဝန်းဖြစ်တယ်နော်။သူ့မှာဘာမှလူသေးမရှိတော့ဘူး။အလုံးပြည့်စုံနေတယ်နော်။အဲ့သူပြောတယ်လူများလူကြီးနဲ့ဖန်မြသေးတော့မှအလုံးရှိနေတယ်။ဒီလိုနဲ့သူနေလိုက်တာအသက်40ကျော်တဲ့အတိုင်းကိုရောက်လာတဲ့ခါကျတော့သူ့အလုံးလောက်ရတာသူ့မပြောလို့ဖြစ်လာ။နော်။တက်လုံးကြိုးစားပြလာတယ်လို့နော်။ဒါတော့မှဟိုဆော့ဆော့ပေါ့ပေါ့တက်တက်တကနေကြတဲ့ဒီမဟုတ်ဘူး။အင်္ဂံလို့ကိုကျေးဇူးပဲအင်္ဂံအောင်မြင်တဲ့ဘဝတစ်ခုကိုရလာပြီအဲ့လိုရလာတော့အသက်40ကျော်လောက်ရှိတဲ့ခါကျတော့သူသိမ့်မပြောတော့သူရထားတယ်ကိုပြန်ကြည့်ပြီးတော့ဟိုအားရမှုကျဉ်းတတ်မှုမဖြစ်ဘူးနည်းနည်း depression ကိုဖြစ်လာတယ်နော်ဒီအသက်ကြီးမှာဘယ်လိုတချို့ဖြစ်တတ်တယ်နော်တယောက်ချင်းမဟုတ်ဘူးဒီလိုဖြစ်တတ်တယ်ဒီတော့မများပဲရှိပါတယ်အဲ့ဒါကိုပဲဒီကုန်းကလည်းစိတ်ပညာသာဝတိတွေမှာဖတ်ကြည့်တော့တွေ့ရတယ်သူတို့အနောက်နိုင်ငံသားတွေတုံးတဲ့တကားလုံးတစ်လုံးရှိတယ်ဒီအတွက်ရမှာဒီလိုဖြစ်တတ်တာကိုဘယ်လိုခေါ်လဲဆိုတော့ midlife crisis လို့ခေါ်တယ်နော် midlife ဆိုတာဒီသက်တမ်းကို80လို့ပတ်မှတ်လိုက်လို့ရှိရင်40ဆိုတာတဝက်ချွတ်နော်အဲ့တော့ပြန်စမ်းကြည့်မယ်ဆိုရင်နော်သူကသူ့အတိုင်းဝန်းအနောက်နိုင်ငံကနေဒါအင်္ဂလန်ဒီတိုင်းလုံးမှာပြီးတာလဲဆိုတော့နော်အဲ့တော့သူတို့အတိုင်းဝန်းကကောင်းတယ်မှန်တယ်တန်ဖိုးရှိတယ်ဆိုတာတွေကိုဒီကပတ်ဝန်းကျင်သူတင်ပေးတယ်အဲ့ဒါလေးလုပ်ဖို့သူအားပေးတယ်တက်တွန်းတယ်တက်တွန်းတော့သူဟာသူမွေးလာတဲ့အတန်းဝန်းရဲ့ value ကိုသူလက်ခံခဲ့တဲ့သူဖြစ်တယ်နော်ဒါကသူကလက်ခံတယ်လို့တော့မှမသိဘူးလက်ခံရင်းရတာဖြစ်နေတာနော်အဲ့တော့လူသားဘယ်သူဖြစ်ဒီကိုမွေးပွားကြီးကျင်းလာတဲ့အတန်းဝန်းကတံမိုးထားတာကိုအလိုလျောက်ပဲအမွေခံလို့ပဲယူပြီးသားဖြစ်သွားတယ်နော်အဲ့တော့အဲ့ဒီ value ဟာအမှန်တော့အမှားပဲဖြစ်နေတယ်နော်ကောင်းခြင်းလည်းကောင်းမယ်မကောင်းခြင်းလည်းမကောင်းဘူးကောင်းတာမကောင်းတာဒကန္တနော်ဒါနဲ့အဲ့ဒီ value ကအနာပဲဖြစ်တယ်။အဲ့တော့ငငယ်လေးတွေကမိဘတွေကကောင်းတယ်ဆိုတာကိုပဲကြီးကြီးစကားပဲလုပ်ခဲ့တယ်။မသားသမီးဆိုတာဟာဟိုမိဘကျင့်အောင်လုပ်ပေးခြင်းနဲ့ဆန္ဒရှိတယ်။မိဘကျင့်အောင်လုပ်ပေးတဲ့လူမိဘတွေကကျင့်တ်သွားရင်လည်းသူတို့မှစိတ်ချမ်းသာမှုအများကြီးရတယ်။မိဘတွေကလည်းဟိုကိုယ်စကားကိုနားထောင်တဲ့လိမ္မာတဲ့သားသမီးကိုပိုပွက်ချစ်ခြင်းနဲ့အမူအရာတွေပြတယ်။ပိုပွက်ယူရတယ်။မိဘတွေပြောသလိုနားမထောင်လို့ဆိုရင်ဒီကောင်မိုက်တယ်နော်ဒီသမီးကမိုက်တယ်ဆိုတော့နည်းနည်းပြစ်ပြစ်ခါခါလုပ်ခင်တယ်နော်မျက်နှာသာမပေးဘူးစကားကောင်းကောင်းမပြောဘူးပေးစရာရှိနေပဲသူ့ကိုချော့ပြီးတော့ပေးမယ်နော်အဲသူ့ကိုတနည်းနည်းနဲ့ဝမ်းဒေါင်းပြင်အောင်လုပ်မယ်နော်အပြစ်တင်မယ်ငေါ့မယ်ပြောမယ်ဆိုမယ်ဒီလိုတွေကဖြစ်တတ်တာဆိုတော့သာသမီးဆိုတာဒီလိုဟာမျိုးကိုလည်းတကယ်တော့တိတ်မခံခြင်းမျိုးခံရတာလည်းပဲစိတ်ခံလာမှုမရှိဘူးစိတ်အံတန်းဆင်းရဲတာ哦အဲ့တော့များသောအားဖြင့်ပြောမယ်ဆိုရင်သာသမီးကမိဘပေါ်မှာအများကြီး dependent ဖြစ်တယ်မင်းလေးတို့ကရှိမှသိတော့ဒါရင်လုံးပြုမိဘကမှပြီးကုန်မှုရှိတယ်နော်အဲ့တော့မိဘကကိုယ့်ဘမှာဟိုစိတ်စိတ်ကင်းနေတဲ့ကလေးဆက်ဆံမှလည်းပဲကိုယ့်ဘဝကိုယ့်ဘဝစကြဝဠာဖြစ်တယ်နော်စကြဝဠာဒီပိုရှိတယ်လေငယ်လေးတွေကိုအော်လိုက်နောက်လိုက်ပြီးကြွားနှင်းကမဖြစ်တော့ဘူးလို့ပြောကြည့်ချက်ချင်းအင်စကြဝဠာဖြစ်သွားတယ်နော်အဲ့တော့တားသမီးတွေအကြောက်ဆုံးအရာကမဖြစ်မှာနော်တားသမီးတွေကမိဘမဖြစ်မှာအကြောက်ဆုံးပဲအဲ့ဒါဟာဟိုငယ်ငယ်လေးမှကြောက်တာမဟုတ်ဘူးနော်တော်တော်ကြီးတဲ့ဒကာကြီးတွေဒကာမကြီးတွေရှိတယ်အသက်40ကျော်နေပြီ70-90တောင်ရှိနေတယ်နော်သူတို့အမေဖေတွေရှိသေးတယ်အမေဖေကမဖြစ်မှအဲ့ဒီရရှိလဲကြောက်တုံးပဲတခါလေအဲ့ဒီလိုရောက်နေပြီနော်အမေကငါ့ကိုစိတ်မဖြစ်ဘူးဟိုငါ့အထက်ကအကိုကြီးကိုပို့ချစ်တယ်ဒီ90လောက်ရောက်နေတဲ့သားသမီးတွေကစနော်မိဘကဘုသူ့ကိုပို့ချစ်တယ်ဘုသူ့ကိုရော့ချစ်တယ်ဆိုတာမျိုးတွေတွေးပြီးတော့စိတ်ကမှတော်တော်သက်ခံစားချက်ရှိတယ်စိတ်မကောင်းဖြစ်တယ်အဲ့ဒီအမှတောင်မှမိဘကိုယ်ကိုချစ်ဖို့ရေးကိုတော်တော်ကြိုးစားကြည့်။မိဘကမချစ်ဘူးဆိုရင်အမှတအားငယ်တယ်၊စိတ်ပျက်တယ်၊စိတ်ပျက်ကြတယ်၊ depression ဖြစ်တယ်နော်။အဲ့တော့သိကြည့်ရင်မိလာကလေးကတော့ဒီအမေဖေကိုလောကကြီးတစ်ခု၊ကမ္ဘာကြီးတစ်ခုလောက်တော့နေခဲ့ရတာနော်။ပေဒီဖြူဒီမိဘရဲ့မေတ္တာကိုလိုချင်ဆုံးပါပဲ။နော်ဒါသဘောလည်းကြားပါလား။မလိုချင်ဘူးလို့ပြောတာမဟုတ်ဘူးနော်။မိဘနဲ့သားသမီးရဲ့သက်ဆိုင်ရေးမှာဒီမိဘမေတ္တာဘလောက်အရေးကြီးတယ်ဆိုတာနည်းနည်းသဘောပေါက်စေချင်တော့ပါနော်။နောက်ထပ်တစ်ခါကြီးပြောကြလဲပြောခဲ့တဲ့စကားတစ်ခုရှိတယ်။ဒီဘုံကလည်းပြောကြတယ်ရှိမှတ်ထားမှရတယ်ဆိုတော့မိသားမှပြောလို့နော်။အဲ့တကားကြီးကလူပြောဆိုတော့ The need for one parent to listen is never outgrown. သူ့မှာတစ်ခုခုကြုံလာရင်သူ့အမေဖေကိုပြောကြည့်နော်။အဲ့တော့သူ့အမေဖေနားထောင်တာကိုသူ့အလိုရှိတယ်။အဲ့ဒီအလိုရှိတယ်ဆိုတော့ဒီသူ့ဆန္ဒဟာဘယ်တော့မှအောက်ဂရုံးမဖြစ်ဘူးတဲ့။တဘောကငါကြီးတော့ပါပြီ။ငါမိဘကိုပြန်လို့မလိုတော့ပါဘူးလို့ဘယ်လိုမဖြစ်ဘူးတဲ့။မိဘကနားမထောင်တော့လို့မပြောဘဲနေရမယ်ဆိုရင်တော့နေဖို့ပါပဲ ိုတော့မိဘနဲ့တပည့်တကယ်သိချင်မှုယဉ်ကျေးမှုရှိရတယ်ဆိုရင်တစ်ခုခုဖြစ်လာတိုင်းအမေဖြေသွားပြောကြည့်။အဲ့ဒါ never up ground နော်။အဲ့တော့လူပြောက်ကဘယ်လိုပြောလဲဆိုတော့ I want you you ဆိုတာသူ့အမေဖြေပြောတာနော်။ I want you to know and appreciate the kinds of things I am thinking နော်။အဖေတို့အမေတို့ကျွန်တော်ဘာတွေတွေးနေလဲဆိုတာသိစေခြင်းနဲ့တံပိုးထားစေခြင်းနဲ့အဲ့တော့မိဘကကိုယ်ကိုသိတာတံပိုးထားတာကိုတသမီးကသိလို့ရှင်တယ်နော်အဲ့လိုကိုယ်မိဘကကိုယ်ကိုသိတယ်နားလည်တယ်တံပိုးထားတယ်ဆိုရင်သိအားရှိတယ်ဘာကျင်နေမှလဲမတူရတာအဲ့တော့ဒီမိဘနဲ့တသမီးသက်ဆိုင်ရေး relationship ကဆက် relationship နော်ပထမဦးဆုံးစတဲ့ relationship ဒီ relationship ကအင်မတန်ကြီးမားတယ်အင်မတန်ခိုင်မြဲတယ်နော်ဘယ်တော့မှပုံသွားပြီးပြတ်သွားပြီးပြီးသွားပြီးလို့မရှိဘူးတခြား relationship တွေကဒီလိုပြတ်သွားပြီလို့ပြောခြင်းရနိုင်သေးတယ်နော်ဒါတော့မိဘနဲ့သားသမီးကတော့တတော်မှမရနိုင်ဘူးနော်အဲ့တော့အဲ့ဒါလို့မိဘရဲ့သိချင်မှုတန်ဖိုးထားမှုကိုအင်မတန်လိုချင်တာဆိုတော့မိဘတန်ဖိုးထားတာကိုပြောလဲလိုက်တော့တန်ဖိုးထားတယ်မိဘကကောင်းတယ်ပြည့်ညတ်တယ်ဒါလုပ်ပါစေတက်လည်းလောက်တော့လိုက်လို့ကြတာပဲနော်အဲ့လိုနဲ့မိဘရဲ့ value ကိုသူယူခဲ့တာပဲသူမိဘက ATS ဖြစ်နေတော့သူလည်း ATS ဖြစ်ခဲ့တာပဲနော်ဘာမှမထူးဆန်းပါဘူးသူမိဘကပညာရက်တယ်ဆိုတော့သူလည်းပဲပညာရေးကိုကျူးစားခဲ့တယ်သူမိဘကအလုတ်ကင်ကောင်းကောင်းလုပ်ဖို့ငွေငွေများချရာဖို့အိမ်ကောင်းကောင်းဝယ်နိုင်ဖို့ကားတွေဘာတွေဝယ်ဖို့အိမ်တော်ကြီးအိမ်တော်ပြုဖို့အဲဒီသမီးတွေနဲ့တင်းနေတဲ့တဲ့ခြေတွေပေါ်ပါနေဖို့ဒါရီအများကြီးတုံ့ပြန်ပေးခဲ့တာနော်ဒါလည်းပဲသူ့အတိုင်းအတာတစ်ခုနဲ့ပြီးတော့အင်တန်တမိုးရှိပါလေအရေးလည်းမကြီးပါဘူးနော်ဟိုဘဝရဲ့အရေးသေးမြင်မှမှုထဲမှာအဲဒီစားဝတ်နေရေးလူနေမှုအစဉ်တန်းမြင်မှရေးရလည်းပဲအထက်လျော့တော့ပါပါတယ်နော်အဲ့တော့ဒါတွေကိုကြိုးစားပြင်လိုက်တာတက်လေးတွေကြိုးသွားပြီနော်ဒီလိုကျင်နာတွေအားလုံးကလည်းပဲရပြီနော်အဲ့တော့မရခင်တုန်းကဒီရဖို့အရေးကိုအပြည့်အစုံကြိုးစားခဲ့ရတာနော်အဲ့ဒါကိုကသူ့ဘဝမှာဥတည်ချက်တစ်ခုနော်မရခင်တုန်းကရဖို့ကြိုးစားနေရတာကကသူ့ဘဝမှာဥတည်ချက်ရှိနေတယ်နော်ပြည့်စုံသွားတဲ့ခါမှာဘယ်နဲ့လုံးနောက်ထပ်ဘာဥတည်ချက်ထားရမလဲနော်သိမရှိလို့ဖြစ်သွားပြီနော်အဲ့တော့ရှိကိုဒီမှာဘာမှမပြောမှန်းကြမရှိတော့ဘူးသူဘာလို့ရမလဲဆိုတော့အနေနဲ့အလုပ်သွားအလုပ်ကိုကြိုးစားလုပ်အလုပ်မများလို့ရင်တက်ဆံမများရတယ်အဲတက်ဆံမများရလို့ရှိရင်များများဝယ်သုံးကျော်ကွားနေတာပဲရှိပါနော်အဲ့တော့ပဋိဌာကြည့်ရင်ဉာဏ်ရှိသူအလုပ်ကိုတိတ်ကြိုးစားတဲ့လူဟာအပြောပါတဲ့အချိန်နည်းပါတယ်နော်ရှင်သိမသိမှန်းသူဘဝတစ်သက်လုံးအလုပ်နဲ့လာခဲ့တာပဲသူဒီမှာရှိနေတဲ့နေရာကြီးလည်းကြည့်ရမယ်ဆိုရင်ဒီလိုနဲ့လာကြတဲ့လူတွေများမှာပါနော်တစ်သက်လုံးအလုပ်ကိုပဲကြိုးစားပြီးလုပ်ခဲ့ကြတဲ့လူတွေပါအဲ့တော့အဲ့ဒီလိုအစံတန်းနေနေမိရေးတစ်ခုတည်းကိုဥစားပေးတော့နေလာတဲ့လူပါတခြားဘဝမှာလေးနှစ်ပြည့်မြင့်မြတ်တဲ့တန်ဖိုးရှိတဲ့ဥဒိကမရှိလို့ရှိရင်သူ့လူကျင်နာအထက်လျောက်ပြည့်စုံသွားတဲ့အခါမှာသူ့ဘဝလမ်းပြောက်ကြီးဖြစ်သွားတယ်နော်အဲ့ဒါလေးကိုအရင်ကလည်းပြောဦးတယ်နော် What people really needis not well နော်ဒီစီဥစ္စာမဟုတ်ဘူးနော်လူတွေတကယ်လူဟာလိုအပ်တာဒီစီဥစ္စာမဟုတ်ဘူးမရှိရင်ကောင်းတယ်လို့ပြောတာမဟုတ်ဘူးနော်ကြည့်တော့ရှိရမယ်ဒါပေမဲ့ really need လို့သုံးထားတာနော် need ဆိုတာလူကျင်တာကိုပြောတာမဟုတ်ဘူးတကယ်လိုအပ်တာကိုပြောတာနော် what people really need is not well comfort or esteem but value worth livingလူတွေမှတကယ်လိုအပ်တာဟာ wealth လည်းမဟုတ်ဘူးစီးပွားရှိရှိနေဖို့ comfort လည်းမဟုတ်ဘူး esteem တကယ်ဂုဏ်ရှိဖို့ဒါလည်းမဟုတ်ဘူးနော်တကယ်လိုအပ်တာဘာလဲဆိုတော့ value worth living အဲ့တော့ဒီစကားလေးကိုပဲဆက်ပြီးပြန်ဆန်းကြည့်မယ်ဆိုရင်ဒီ value ဆိုတဲ့တန်ဖိုးထားစရာဆိုတာနော်တန်ဖိုးထားစရာတန်ဖိုးရှိတဲ့အရာ value ဆိုတာ wealth လည်းမဟုတ်ရဘူး comfort လည်းမဟုတ်ရဘူးအစင်းနဲ့မဟုတ်ဘူးတဲ့အစ်တေကပါသွားပြီနော်။သူကတော့မလိုဘူးဒါလိုတယ်ဆိုတဲ့အစ်တေကဒါနဲ့မှလည်းမတူဘူးလို့ပြောတာ။နော်။အဲ့တော့သူတို့အနောက်နိုင်ငံသားတွေကများသောအားဖြင့်တော့ wealth comfort နဲ့ esteem ကိုအင်မတန်တန်ဖိုးထားပါတယ်။ဒါကိုရဖို့လည်းပဲသူတို့ရိုးရိုးသားသားတော်တော်ကြိုးစားပါတယ်နော်။တချို့ဆိုရင်အင်တန်အရာရှိကြီးတွေဖြစ်တဲ့သမဏတွေပါတွေ့အောင်ဖြစ်တယ်။အင်တန်ဂုံမှုသူတို့လိုချင်တယ်နော်။အဲ့တော့ရိုးရိုးသားသားကြိုးစားပြီးတော့ဒီလိုအောင်မြင်တဲ့အချိန်တန်းတွေရောက်တာလည်းပဲတနည်းအားဖြင့်ချီးကျူးစရာကောင်းပါတယ်ဒီလိုကြိုးစားလို့လည်းသူတို့နိုင်ငံက ဆိုတော့ပဲအစ်တန်းမြင့်တိုးတက်တယ်နော်မကြိုးစားရနဲ့ပြင်းပြနေတာဟာကောင်းတယ်လို့မဆိုလို့တချို့ကပြင်းနေတဲ့ရောင်ရင်းလာနေဘူးအတိတ်တွေမကွဲကြတော့ပြင်းတာကိုပဲငါတို့ကတော့ရှိနေရောင်ရင်းတယ်လို့ထင်နေကြတယ်ဒါလည်းမဟုတ်ဘူးနော်တို့တော့အခုနောက်ကျောင်းကြီးကသူ့မှာ wealth ဆိုတာရှိနေပြီနော်ကောင်းတတ်လဲရှိနေပြီနော်လူများရဲ့လေးစားမှုဂုံဆိုတာလည်း esteem ဟာလည်းသူ့မှာရှိနေပြီနော်ဒါပေမဲ့ဒီထက်ပိုပြီးတော့အစင်မြင့်တဲ့လေးမြတ်တဲ့မြင့်မြတ်တဲ့ဥဒိကြတော့မရှိဘူးနော်အဲ့တော့ဒီ wealth comfort esteem ဆိုတာတခဏစာတဘွားစာတကယ်တော့တဘွားစာတော့မခံပါဘူးနော်ရထားတဲ့ wealth comfort esteem ကမကြမ်းကြရုပ်ရော့ရှင်းသွားတာတွေကမြင်နေရကြားနေရတာအများကြီးပါပဲနော်အခုခေတ်ကဘဝအပြောင်းလဲပို့ပြတ်မြန်တယ်လောကဓာတ်ကပို့ပြတ်ကျန်းကျန်းတယ်နော်အဲ့တော့ He who cannot find a value worth living is apt to fall prey to boredom. Boredom ဆိုတာပြင်းနေတာ။ဟုတ်ပြင်းမယ်ဆိုတာအလုပ်လုပ်တာပြောရမှာနော်။အလုပ်ကတော့လုပ်နေပြီမဲ့လည်းပဲဒီလုပ်ကိုသူသိစိတ်ဝင်စားအောင်။အလုပ်ကိုစိတ်ဝင်စားမယ်နဲ့လုပ်နေလို့အများကြီးရှိတယ်နော်။ဒီအလုပ်ထက်မှာစိတ်ဝင်စားမှုနဲ့ကျဉ်းနှံမှုလည်းသိနေရအောင်နော်။ Lack of motivation, lack of direction. တော့သူ့မှာစိတ်ထက်ပြင်းပြတဲ့တရားထက်သန်မှု motivation မရှိတော့ဘူးနော် lack of direction ဆိုတာဥတည်ပြည့်မရှိတော့ဘူးတနည်းလားမနေ့အရာထားသာတော့အလုပ်ဌာနကိုသွားတနည်းကုန်လုပ်မလုပ်လည်းမဖြစ်ဘူးနော်သက်သန်လည်းလိုချင်တာဘူးနော်တနည်းကုန်လုပ်လုပ်ပြီးအင်းကျန်းလားသာတော့ပြောအိတ်နောက်တနည်းမနေ့အရာထားသာတော့အလုပ်ကိုသွားတနည်းကုန်လုပ်လုပ်လုပ်ပြီးပြန်လားသာတော့ပြောအိတ်ကြာတော့ဒါ routine ဖြစ်လာနော်ဒီ routine ဖြစ်လာတာကြာလာတဲ့ခါမှာလူဟာစိတ်ရုပ်ကြီးလို့ဖြစ်တော့စိတ်မပြောတော့နော် boredom is a paralysis of the will ဒီလိုပြင်းနေတာဟာသူကရှင်းပြတဲ့ဆန္ဒလေဖြတ်ခံလို့ဖြစ်သွားတယ်နော်လူကလေဖြတ်သွားရင်ရှင်းမတန်လက်မတန်ဖြစ်သွားတယ်လို့အဲ့ဒီ boredom ဆိုတာဖြစ်လာလို့ရှိရင်ရှင်းပြတဲ့ဆန္ဒကမရှိတော့ဘာမှလုပ်ချင်စိတ်မရှိတော့လုံနေကြမလို့ဒါလုံနေရတာစိတ်ဝင်စားမှုမရှိတော့နော် is failure of the appetite နော်ဟိုတောင့်တမှုမရှိတော့Total disenchantment. Long ago, they got jinnishunamu, tongzamu, mishiro. But such a state of mind, even though they got jinnishunamu, is a prelude to what is loosely called mental illness. Even though jinnishunamu, in a lulure siwamasungo, say yoga ya shiji. အဲ့တော့အဲ့ဒီတရားကြီးကအဲ့လိုပဲအသက်40ကျော်သွားတဲ့ခါကျတော့အဲ့လိုဒီအလုံးမှာစိတ်ဝင်စားမှုနည်းနည်းသွားတယ်။မသွားတော့သွားနေရင်အလုံးမှာစိတ်ဝင်စားမှုရှိတော့ဘူး။အိမ်တော်ကြီးမှလည်းပဲစိတ်ဝင်စားမှုတင်းမရှိတော့ဘူး။နည်းသွားတယ်နော်။အဲ့တော့ဒီလိုအချိန်မှာကြာကာလမှာဒီမှာ depression တွေဖြစ်နေတော့သူစိတ်ရောဘုတရားဝင်ကြောက်စီလဲသွားတော့ပြတ်နော်။ပြတ်တော့သူတို့အနောက်နိုင်ငံနည်းနည်းဟိုစကားနဲ့ပြောများသွားတင်တော့ခြေပြတာနော်။ depression တိတ်များလာပြီးအားကြီးလာပြီးဆိုတော့ဖေးတွေကလည်းပေးတယ်နော်ဒီ depression အတွက်တောက်ရတဲ့ဖေးတွေလည်းပေးမကောင်းပါဘူးတော်ကဲ time main တွေလည်းပြောရမှာနော်ဒီတော့ depression ဖြစ်တဲ့ကွာနည်းနည်းအဲ့လိုတိတ်မလွယ်တော့ဘူးနော်အဲ့အိမ်ကနားမလဲတော့ depression ဆိုတော့ depressed ဖြစ်သွားတာဆိုတော့ဒီလိုအိမ်မှာပဲလို့ဖြစ်တယ်တကယ်လို့လာကြည့်တော့မဟုတ်ဘူး depression ဖြစ်တဲ့လူကအိမ်လို့မရဘူးညဆိုလည်းမျက်စိကြောင်မအိမ်နိုင်တော့အိပ်စိတ်တော့ရတယ်နော်အဲ့လိုနဲ့ဒီဖေးတွေမျက်စိကြားလာတော့ကြာတော့သူ့ဓာတ်ကိုသူမခံနိုင်တော့သူတခြားနည်းကြီးတွေလည်းပဲဟိုအဆင်ပြေမလားလက်တာမလားသူလုပ်ကြည့်တယ်အဲ့တခြားနည်းကဘာနည်းများဖြစ်နေတယ်လို့မူရစီဝါနော်တော့သူကိုယ်တိုင်ကြိုးရသူဟာရှိစ်တို့မာရဝါနာတို့တခြားသူတို့အနောက်နိုင်ငံမှာရှိတဲ့အဲ့ဒီ mood ကိုပြောင်းလဲစေတဲ့ဆေးတွေပေါ့လေဒါတွေသူသုံးခဲ့တယ်ဒါတွေသုံးလာကြာတဲ့ခါကျတော့သူကပူပြတ်ခြင်းကြီးဆိုးလာတယ်နော်ဘုရားကျင့်ဆိုးလာပါတော့ဆုံးကြတော့ဘလောက်ပြောင်းချင်းနေဆိုးသွားလိုက်တော့အလုပ်ကမသွားတော့ဘူးအလုပ်မလုပ်ချင်တော့ဘူးအလုပ်ကလည်းအပြီးဖြတ်ပြတ်နေတယ်နော်ဒါရင်မကြသေးဘူးအိမ်တော်ကြီးလည်းသူစိတ်ဝင်စားတော့ဘူးအဲ့ဒီချိန်မှာအိမ်တော်ကြီးလည်းနည်းနည်းအဆင်မပြေဖြစ်လာတယ်နော်ငယ်ငယ်တုန်းကရုပ်ရည်ကိုအမှန်တန်မျက်တက်လို့မျက်နှာလို့ဖြစ်လို့ကြက်တာလို့အိမ်တော်ပြည့်ကြတာရှိတယ်ဂုံဂုံမဲ့လို့ပြည့်ကြတာရှိတယ်သူကသူ့ကိုတာယာမှုပေးနိုင်တယ်လို့ပြောလင်းပြီးတော့ကိုယ့်ကိုပြောအောင်ရှင်အောင်လုပ်ပေးနိုင်တယ်လို့ပြောလင်းပြီးတော့အိမ်တော်ပြည့်ကြတာလည်းရှိတယ်ဒါပေမဲ့အသက်40ကျော်လာတဲ့ခါကျတော့ရုပ်ကြီးဆိုတာလည်းပဲမက်လောက်ကြာမရှိတော့ပါဘူး။နော်။အိုတဲ့ရုပ်ကပေါ်လာပြီ40 45ဆိုရင် သဘင်တောင်ချူလာကုန်ပြီနော်ပါရင်နားရည်လည်းနည်းနည်းတော့အတွန့်လေးတွေအကြောင်းလေးတွေချင်လာကုန်ပြီအရင်ကလို့တွက်လက်ကြည်လင်တဲ့အမွေအားမျိုးလဲသိမရှိတော့ဘူးတော့သူတွေအဲ့လိုဒီပက်ရှင်ဖြစ်တာမဟုတ်ဘူးသူ့မိန်းမကလည်းတစ်ဖြည်းဖြည်းဒီပက်ရှင်ဖြစ်လာတော့ညက်လုံးကမကြည်လင်တော့မကြည်လင်တော့ကြောက်ကိုကြောက်တာရမှုလဲစိတ်ခံနာမှုလဲမပေးနိုင်တော့မပေးရင်တော့နောက်ဆုံးတော့သူကအငုံကိုလဲကွာလိုက်တယ်ရှင်းပလိုက်တယ်နော်ညတော့အလုတ်ကလည်းဖြတ်လိုက်တယ်အင်းအောင်လည်းကွာလိုက်ပြီအိမ်ကိုလည်းရောင်းပလိုက်ကားတွေလည်းတစ်စင်းပြီးတစ်စင်းရောင်းပလိုက်နောက်ဆုံးတော့ရောင်းလိုက်တဲ့ကားကတော့အဲ့ဒီကင်ပရလို့ခေါ်တဲ့ကားပဲဒါလေးကိုသူတော်တကြအိမ်ဖြစ်နေနေလိုက်ကြည့်တယ်သူတော်ပြန်တော့တနေရရသွားကားကိုထူတာကားအိမ်လဲဒီမှာပဲတက်လို့လည်းရတယ်ဒီမှာပဲအိမ်လို့လည်းရတယ်အဲ့လိုနဲ့ဒီတော့ကြာနေသေးတယ်။အဲ့ဒီအချိန်မှာသူပြောကြတာနော်။သူကောင်းတယ်ပဲတင်မပြတ်တော့ဘူး။နှာခေါင်းမသိဘူးလို့သူမြေတော့ဘူး။အဲ့တော့သူ့မျက်နှာအမူအရာဘယ်လိုဖြစ်လဲ။ဒီလိုမျိုးအခြေအနေကြီးဖြစ်နေနော်။ဟုတ်။အဲ့တော့သူကိုယ်တိုင်နဲ့ပြောတာသူကအဲ့ဒီတော့မှအဲ့တော့ကတော့တဲ့။ဟစ်ပီနဲ့တူပါလေတဲ့။နော်။ပြေမှုမှာပါဟစ်ပီစကားလေးနော်။မမပြေတော့တချို့ရောက်လာတာရှိတယ်နော်။မတတ်မရဖိုးရဖာရကိုရကာယကြီးပဲ။အင်းဝိစားရရကအများဝတ်တယ်လို့တတရေရခဏညံမို့တော့တမင်တကာကိုယုတ်ကရဟုတ်တယ်နော်ဆိုတော့ဒီအမူအရာဟာတမင်အချင်းကြည့်မယ်ဆိုတော့လိုဘဲလေးဖြစ်တဲ့အမူအရာတစ်ခုပဲပဝန်ကျင်ကိုတမင်ကြီးနဲ့ပြန်လာဆန်လုပ်နေတာနော်ဟိုကိုကိုကိုမကျင်တတ်လို့အမှန်တော့ပဝန်ကျင်ကိုပြန်လာဆန်လုပ်တဲ့သဘောပါနော်အဲ့တော့အဲ့ဒီဆရာဝန်ကြီးကအဲ့လိုပဲသူ့ဘဝအချင်းညာကြာလေးသူ့လေးကြာလေးသူ့လေးဖြစ်လာနော်ဒါပေမဲ့သူ့မှာမိတ်ဆွေကောင်းတစ်ခုတော့ရှိတယ်တော်သေးတယ်နောက်ဆုံးတော့ဒီတန်ကိုသူမခံနိုင်တော့တာလေသူအင်္ဂလန်နဲ့မနေကြတော့ဘူးကနေဒါမှလည်းမနေကြတော့ဘူးအကုန်လုံးရောင်းလိုက်တော့သူဒီ East Bay ကိုအခြေတိုင်းဘက်ကိုထွက်လာလို့ရစီရင်လိုက်တယ်အဲ့တော့သူ့မှာ passport နဲ့ traveler's check ပဲကျန်တော့ဒါလေးကိုသူကင်ပြီးတော့သူအတုံးဆောင်ပစ္စည်းဒီကြိုးမိုးအိတ်လိုဟာမျိုးတစ်လုံးနဲ့ဒီမိတ်ဆွေချက်ကိုတွားနှုတ်ဆက်တယ်သူတွားတော့မယ်ဆိုတော့ကြောင်းပါလေတွားနှုတ်ဆက်ရင်လည်းသူကဘယ်လိုပြောလဲဆိုတော့ငါမှအခုအလုပ်လည်းမရှိတော့ဘူးအိမ်တော်လည်းမရှိတော့ဘူးအိမ်လည်းမရှိတော့ဘူးကားလည်းမရှိတော့ဘူးအခုကမှဒီ passport နဲ့ traveler's check သက်သာဒါလည်းရှိတော့တယ်ဒါဘူးကငါလှုပ်လိုက်လို့ရပြီဆိုရင်တော့ငါဟာတကယ်လှုပ်လိုက်လို့ဖြစ်သွားမယ်အတူပြောတဲ့စကားနော်ဒီပြောတဲ့စကားအတိအကျကိုပြန်ပြောတာပါနော်ဆိုတော့အဲ့ဒီအချိန်လေးမှာဖြစ်နေတဲ့သူ့စိတ်ကိုနည်းနည်းလေးမှန်းကြည့်လိုက်ပါနော်သူ့လိုချင်တဲ့ဘွယ်အကြည့်ကြီးသူ့မှာရထားပြီအလုပ်လည်းကောင်းကောင်းမွန်မွန်ရှိတယ်သက်ဆိုင်ဒီအများကြီးသိရှာနိုင်တယ်သူတို့အနောက်နိုင်ငံမှာကစိတ်ကူးလို့ရှိရင်လူနာပေါ်မှာမတူတော့ရာရင်နှုန်းနဲ့သက်ဆိုင်ကိုယူရတယ်နော်ဥပမာဆိုတော့ဒီတုံးပေါ်နဲ့ပြီးတဲ့ဆရာတော်တပါးအမေရိကန်မှာမျက်စိခွဲတာလူငယ်တဲ့10နှစ်ကနော်မျက်စိမခွဲခင်မှာသူကဟိုကုန်ကြစီဆင်းရဲတရက်ပြီးပို့လိုက်မခွဲခင်မှာပို့လိုက်တာနော်ဒါခွဲရင်ဘလောက်ကုန်လဲဆိုတာအဲ့မှာပုံပေါ်ကဖတ်ကြည့်တော့ဒေါ်လာ6000တိုးတိုးကဒေါ်လာ6000ဖြစ်နေပြီပထမတော့မယုံနိုင်ဘူးအဲ့ဒီအမေရိကန်တယောက်ခေါ်တော့ဒါသူတို့ print လုပ်တာမှားသွားလားမသိဘူးလို့နော်ဒီမှာ6000ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်ဒါမှမှားပါဘူးဆိုတော့အော်သွားမျက်စိ cataract နော်တင်တစ်ခုထုတ်တာအဲ့ဒီတုန်းကလွန်ခဲ့တဲ့10နှစ်ကဒေါ်လာ6000လောက်ပေးရတယ်အဲ့ဒီမှာသူကရှင်းပြကြပါတယ်သူတို့ပြကြတော့မှတ်မိပါဘူးနော်ဥပမာဆရာဝန်တက်စင်ဒေါ်လာဆက်စစ်ဆရာဝန်ဒေါ်လာ1500အဲ့လိုပေါ့နော်မေဂျီဆရာဝန်ကဒေါ်လာ1500စသဖြင့်ပေါ့မေဂျီတော့မဟုတ်ထုံးစင်းနဲ့ခွဲတာပါနော်အဲသူ့ရဲ့ကုန်ကြစိတ်ကဘလောက်ပစ္စည်းကိရိယာတွေဘာတွေ net ကဘလောက်အဲ့ဒါဟာမျက်စိကတိမ်ထုတ်တာနော်တရက်ပဲစီးရမှာနေတာဒေါ်လာ6000နော်အဲ့တော့သူတို့နိုင်ငံထုံးစံကအဲ့လူနာများများရရလို့ရှိရင်လက်ခံနိုင်ရင်အဲ့လိုရနေဝေပုံကြပတ်သက်များများရအတိတ်တွေကတော့စူးစားရင်စူးစားလောက်ပိုရတယ်ဆိုတာဒီပဲအဲ့လိုစူးစားရင်စူးစားလောက်ပိုရတော့သူအလုပ်ကိုတော်တော်ကိုလုပ်ခဲ့တာနော်ပတ်သက်ပြီးအများကြီးသူစူးစားမှုပါလေသူပြောတာဒါမှတော့ဘုရားကစူတော်မူဆန်းတာတဲ့လူပြောက်လို့ခေါ်နေတဲ့အချိန်ကိုရောက်နေတယ်နော်ဒါတွေအကုန်လုံးရှိတဲ့အချိန်မှာသူမပြောတော့ဘူးနော်ဒါတွေအကုန်လုံးကိုသူစွန့်ကျင်တယ်နောက်ဆုံး passport နဲ့ traveler check နှစ်ခုပဲကြံလို့ရနော်ဒါကဘာသူစွန့်ကျင်တယ်ဆိုတော့သူပြောတဲ့စကားကိုကြည့်နော်ဒါဘာစွန့်ကျင်လိုက်ရတဲ့အချိန်မှာငါဟာလွတ်လပ်နေတယ်လွတ်လပ်တဲ့သူဖြစ်သွားမယ်လို့သူပြောတာနော်အဲ့ဒါကိုကြည့်ကြရတယ်သူစိတ်ကမှလွတ်လပ်ခြင်းနဲ့စိတ်ရှိတယ်အဲ့ဒါလေးက key point ပဲနော်သူတို့ကမှလွတ်လပ်တယ်ဒီပစ္စည်းဥစ္စာဂုံဘွဲရာဒူအိမ်တောင်ဒါတွေအားလုံးကြားထဲမှာနေရတာသူတို့ကမှလွတ်လပ်တဲ့သဘောမျိုးဖြစ်တယ်အဲ့လိုသူပြောလိုက်တော့သူ့မိတ်ဆွေကလည်းသူ့စကားတော့ပြန်ဖြေလိုက်အဲ့ဒီသူ့မိတ်ဆွေပြန်ဖြေလိုက်တဲ့စကားကလည်းအင်မတန်လေးနဲ့တယ်လို့ပြောရမယ်နော်သူ့မိတ်ဆွေကဘယ်လိုပြောလဲဆိုတော့နေအဲ့ဒီလက်ထက်က passport နဲ့ အဆန်လို့တဲ့လှုပ်ပြလိုက်ရုံနဲ့နေရာလိုလိုဒီဖြစ်မသွားနိုင်ပါဘူးနော်ဓာတ်တော်လေးလေးလေးနဲ့စဉ်းစားကြည့်နော်ဓာတ်ကြီးပြလိုက်ပြီဆိုရင်ကိုယ်စာဝတ်နေရတဲ့ဘုရားတာဝန်ပါဒီကနေ့ကတောင်းစားမယ်ဒီကိုရမယ်။ဉာဏ်ရှိတဲ့လူ၊ဉာဏ်မရကောင်းတဲ့လူ၊လုံနေတဲ့လူတယောက်ကဘာဖြစ်လို့ဒီမျိုးအောင်ဒီကိုရမှာလဲ။အဲ့တော့ဉာဏ်ဉာဏ်ရှိတဲ့လူဖြစ်တယ်အလုံးလုံးနေတယ်တော့ပတ်စံချနိုင်တယ်တဲ့။အဲ့တော့ကိုယ်ပညာနဲ့ကောင်းကောင်းမွန်မွန်ကျေကျေသသာလုပ်ပြီးတော့ပတ်စံချပြီးတော့အဲ့ဒီပတ်စံကိုနင်မဆွဲလမ်းတဲ့နဲ့ကောင်းတဲ့နေရာမှာသုံးနိုင်တဲ့အခါကျရင်ငင်လို့လည်းဒီဖြစ်နေတဲ့။နော်။ဒါတူတူမျိုးကသူ့ဟာသူလူလူမဲ့စဉ်းစားပြီးပြန်ပြောရတဲ့အခါနော်။သူတို့ကဘာသာရေးနဲ့ပတ်သက်ပြီးပြောနေတာမဟုတ်ဘူးနော်သူတို့အသေးကိုသူတို့ပြောနေတာအဲ့ဒီစကားကိုပြောလိုက်တာလည်းပဲဒီဒေါက်တာကခေါင်းထဲမှာသူတို့ဆွဲသွားတယ်ဒါမဲ့ဘာဖြစ်ဖြစ်ပြောတော့ခီးထွက်တော့မလို့သုံးပြပြီလားသူထွက်လာတယ်နော်သူကမာပြေရောက်တယ်အိန္ဒိယပြေရောက်တယ်တီဟိုရောက်တယ်ယူရီးယားပြေရောက်တယ်အင်ဒိုနီးရှားကိုရောက်တယ်မလေးရှားကိုလည်းရောက်တယ်နော်ဒီရောက်တဲ့နိုင်ငံတွေအကြောင်းလဲသူဘကူတာချင်းမင်းတို့ကပြောပြတယ်အဲ့နိုင်ငံမှာရှိနေတဲ့ဘုံကြီးကျောင်းတွေရိပ်သာတွေအကြောင်းလဲသူပြောပြလို့တချို့သိရမှာနော်အဲ့တော့ဘာပြက်ပြောသူဤဘက်ကိုရောက်လာပြီးတော့သူသွားတာများတဲ့နေရာတွေဟာရုပ်တာနဲ့ဘုံကြောင်ဖြစ်နေတယ်။ဒါလည်းသူစားတော့ဒီလူကအေဒီရဲ့နော်။အဲကြောင့်သူအေဒီရဲ့ဆိုတာကိုဆဲစုပြကြည်ပြီးပြောထားကြတာ။ဒီလူကဘာသာတရားမကိုးဘဲနဲ့။ဒါမဲ့သူတယောက်များဆုံးနေရာဟာရုပ်တာနဲ့ဘုံကြောင်ဖြစ်နေတယ်။အဲသူမိစေတယောက်ကလည်းပဲသူ့တရားအထုတ်ကိုတိုက်တွန်းတယ်။အဲတော့သူအနောက်နိုင်ငံမှာသူပြောပြတယ်meditation လုပ်တယ်လို့နော်ဒီ meditation ဆိုတဲ့စကားလုံးနဲ့ meditation လုပ်တယ်လို့ဒီလိုပြောရမှာအင်တန်ကြောက်ရကြောင်းနဲ့ရှက်ရကြောင်းနဲ့အထူးသဖြင့်ဒီလိုပညာကြပြောတာဒီလိုမပြောသင့်ဘူးသူတို့နိုင်ငံမှာအဲ့လိုကြီးတာနော်အလုံးမလုပ်ချင်လို့ဒကာကြီးတာတခုမှတော့အချိန်ကျုံးနေတာ wasting time လို့ဆိုတာပါနော်အဲ့လိုဖြစ်နေတော့သူစိတ်ထဲမှာအစတုံးကတော့ဒီ meditation လုပ်ရမှာကိုနည်းနည်းတော့ resistance ရှိနေတယ်နော်ဘာဖြစ်လို့ဆိုတော့ဒါသူ့အတန်းရဲ့ value ဖြစ်နေတာဘာတန်ဖို့မရှိဘူးလို့သူဆွဲခဲ့တဲ့အစ်တာလောက်တခုဖြစ်နေဒါပေမဲ့သူ့ရဲ့ဒီအတွင်းဓာတ်ခံကပါရမီဓာတ်ခံရှိတဲ့လူနဲ့တူနေပါတယ်နော်အဲ့တော့ဒါဝင်လည်းလည်းရှိပြီပြောနေတာလူဟာဘဝတန်လျာဆက်ဆက်မှာလုတ်ခဲ့တဲ့အမှုကိစ္စတွေအများကြီးရှိပါတယ်နော်အဲ့တော့လူမှာ potential တွေအများကြီးရှိတယ်လုံနေတဲ့စွမ်းရည်တက်တွေအများကြီးရှိတယ်အဲ့ဒီလုံနေတဲ့စွမ်းရည်တက်တွေကိုညာညာထုတ်သုံးရမှအဲ့ဒီလူကဘဝကိုကျင်းနမှုရနော်ဒါကိုတစ်ခေါက်ပြန်ပြီးတော့ကျင်းချုံပြီးတော့ပြောရရင်လူဟာကိုယ်အရေးချင်းကိုထုတ်သုံးရမှဘဝကိုကျင်းနမ်းမိရမယ်။နော်ဒီချက်ကိုတော်တော်ကိုနည်းနည်းနဲ့သဘောပေါက်စေပါနော်။အရေးချင်းကိုမသုံးရဘဲနဲ့လောလောကူကူပစ္စည်းဥစ္စာတွေအများကြီးဘလောက်ရရသူကျင်းနမ်းမိရမှာမဟုတ်ဘူး။နော်ဘာဖြစ်လို့ဆိုတော့ပစ္စည်းဥစ္စာအပြင်ပါကပဲရတာနော်။ကိုယ်အတွင်းကအရေးချင်းမဟုတ်ဘူး။နော်အဲ့တော့တန်ဖိုးရှိတဲ့လူတစ်ခုကိုခက်ခက်ခဲကျူးစားလုပ်ပြီးတော့အောင်မြင်လာလို့ရှိရင်လူကျင်းနမှုပေါ်ရတာနော်အဲ့တော့တက်တက်တတာနေရတာကိုကောင်းတယ်လို့မိစသည်လူတက်တက်တတာနေရတဲ့သူကဘဝကိုကျင်းနမှုတော်မှမရဘူးဟုတ်ကို့မှာဘလောက်ပဲအချိန်နေရပစ္စည်းဥစ္စာတွေပြည့်စုံနေပြည့်စုံနေတန်ဖိုးရှိတဲ့အလုပ်ခက်ခဲတဲ့အလုပ်တစ်ခုကိုကြိုးကြိုးစားစားနေမှညမှလုပ်နေရမယ်လူဟာအားနေရင်ကောင်းကောမကောင်းတက်တက်တာနေရင်ကောင်းကောမကောင်းယောဂဖြစ်တော့မှာနော်သူစိတ်ထဲမှာဘာမှမလုပ်ပဲနေတဲ့လူရဲ့စိတ်ထဲမှာကိုကိုကိုယုံကြည်မှုစကွန်ဖရင့်ကအင်တာနက်เนาะဘာမှမလုပ်ရင်ဒီမှာဘာကြီးသိရှိမှာလဲဘာကြီးသိမှမရှိဘူးเนาะအရေးကြီးဆိုတာလုံးမဖြစ်ပေါ်လာတာเนาะဟိုငုံနေတဲ့ potential တော့ရှိတယ်ဒါပေမဲ့အဲ့ဒီ potential ဆိုတဲ့အလားလားဆိုတာကလုံးမှာပဲအကောင့်ထဲပေါ်လာမှာเนาะအဲ့တော့ဘာမှမလုပ်တဲ့လူမှာဘာကြီးသိမှအကောင့်ထဲမပေါ်တဲ့ကြောင့်သူ့မှာကိုကိုကိုလေးစားမှုအားကိုးမှုယုံကြည်မှုအင်တာနက်တော့ပေါင်းချင်မှာတကယ်လုံးနေကြင်လို့ကတည်းကကျူစာရုံးကံပြတော့ဟိုဖြစ်တဲ့နှစ်လောက်ဖြစ်နေတဲ့လူနဲ့ရှင်တဲ့ကံမှာသူတော်တော်အားငယ်တတ်တယ်ပြင်ငင်တတ်တယ်နော်အဲတော့ဒီမှာမိုးဘုတ်ကတရားကြီးပြောလဲပါတယ်ဆိုလို့တတိယလို့ပြောလိုက်ကြည့်တာနော်မိုးဘုတ်ဥမြမောင်ဆိုတာသိမှာရှိတယ်နော်အဲ့ဒီမိုးဘုတ်ဥမြမောင်ကတော်တော်ချမ်းသာတော့သူအလုပ်ကိုတိတ်လုပ်เสียမလို့ဘူးလုပ်တော့လုပ်တာဝင်နေနေပပတော့လုပ်နေရတာပေါ့လေဒါပေမဲ့တိတ်ချမ်းသာတော့အလုပ်ကတိတ်လုပ်เสียမလို့အဲတော့သူမနဲ့ဆိုရင်အိုဟိုတယ်ရက်စတောင့်တွေတော့ငွေကြီးနေခေါ်စားတော့ပြောပါနော်ငါတို့ကြိုင်လဲဒီလိုပဲစားတော့ပြောပါအဲ့လိုမျိုးတော့နောက်တော့အချင်းတွေရသူခဏဟိုအထင်းသိမ်းထားတယ်ဆိုတော့အဲ့ဒီမှာစိတ်เสียတော်တော်စီမဲ့တတ်တွေ့တယ်နော်အဲ့ဒီကြောင်းလေးနဲ့ဖတ်တယ်ဘုရားတော်တော်တော်စီတမီနဲ့တွေ့တယ်နော်အဲ့တော့သူကဘယ်လိုပြောလဲဆိုတော့တော်တော်စီနဲ့ဘဝချင်းလဲလို့ရရင်လဲခြင်းတွေလို့တော့ပြောတယ်ဘာလို့လဲဆိုတော့တော်တော်စီဘဝကဥပ္ပဒိတွေရှိတယ်တ
တနည်းအားဖြင့်ပေါ့ relative ဒီနိုင်ရှင်ကြီးပြောရမယ်ဆိုရင်အတိတ်ပဲပူရှိလူဖြစ်နေတယ်နော်ဒါကြောင့်ဘဝကိုအတိတ်တည်းရှိရှိကြည်ကြည်နဲ့နေခြင်းနဲ့ဆိုရင်တက်တက်တာတာလေးပါစူးစားပါလို့ပါအယူချင်းကိုများများထုတ်ပါအယူချင်းများများထွက်လေလေကျင်းနှမှုရတယ်ပဲအဲ့တော့အယူချင်းထွက်ဖို့ဆိုတာအခက်ခဲကိုရင်ဆိုင်ရမယ်အခက်ခဲကိုရင်မဆိုင်တဲ့နဲ့ဘလို့မှအယူချင်းမထွက်နိုင်ဘူးအဲ့တော့အခက်ခဲတွေကိုတစ်ဖြည်းဖြည်းပို့ပို့ပို့ပို့ပြီးတော့ရင်ဆိုင်သွားမလုတ်ကူးတဲ့အလုပ်တွေပူပူပူပူပြီးတော့လောက်ရတာနော်အဲ့တော့စောင်းဝင်နေတဲ့လောက်ရတဲ့စီပညာရေးပတ်သက်ပြီးလောက်တာရှိတယ်ဘာသာရေးနဲ့ပတ်သက်ပြီးလောက်တာလည်းရှိတယ်တိုင်းရင်းပြည်နဲ့ပတ်သက်ပြီးလောက်တာလည်းရှိတယ်လူမှုရေးပတ်သက်ပြီးလောက်တာလည်းရှိတယ်အများကြီးရှိပါတယ်အကုန်လုံးလောက်ရပါတော့နော်အဲ့ဒီလူအီချင်းနဲ့မှာဒီနဲ့နေတဲ့မြင့်မြတ်တဲ့အသိဉာဏ်ကိုရနိုင်တဲ့အီချင်းဆိုတာလည်းပဲရှိတယ်နော်အဲ့တော့လူဟာ intellectual ဖြစ်တယ်နော်ဒီစာပေအသိဉာဏ်ပိုင်းအသိခေါ်ပိုင်းဒါကိုသိနိုင်နားလည်နိုင်တဲ့အရေးချင်းရှိနော်တခြားလည်းပဲအလောက်ကံမျိုးမျိုးလုပ်နိုင်တဲ့အရေးချင်းလည်းရှိတယ်နော်အာယုံအမျိုးမျိုးခံစားနိုင်တဲ့အရေးချင်းလည်းရှိတယ်နော်ဒါလည်းအရေးချင်းတစ်ခုလိုပဲကွာမှာပဲနော်ဟိုအမှန်တအစိမ့်နေတဲ့တရားတွေကတချို့အာယုံတွေသူတို့မခံစားနိုင်ဘူးနော်ဥပမာတိကျအောင်တရားဆိုရင်ဘာမှတိတ်ခံစားနိုင်တာမရှိဘူးနော်အဲ့တော့အစိမ့်နေတဲ့တရားကခံစားနိုင်တဲ့အရေးချင်းလည်းပိုရှိတယ်နော်ပိုရှိနေတော့ဒါလည်းပဲအထက်လျော့တော့ခံစားရတာသို့တော့ဒီလောက်တော့မပြည့်စုံသေးဘူးနော်လူဟာ spiritual ဖြစ်ပါတယ်ဒီချက်ကအမှန်တန်လေးနဲ့ပါတယ်နော်အဲ့တော့လူဟာကျန်တဲ့အဲ့ဒီပညာရင်းနဲ့ပတ်သက်တဲ့လောကီနဲ့ပတ်သက်တဲ့ဘဟုတ္တတွေဘလောက်ဆက်ရှာနော်ပစ္စည်းဥစ္စာတွေဆရာပြကာမဂုဏ်အယုန်တွေဘလောက်ပဲခံစားခံစားအဲ့ဒီ spiritual နဲ့ပတ်သက်တဲ့လေးနဲ့တဲ့မြင့်မြတ်တဲ့တန်မိုးရှိတဲ့ဟိုစိတ်ဓာတ်နဲ့အဉ္ဉဏ်ပိုင်းဆိုင်ရာလုပ်ငန်းကိုမလုပ်လို့ရှိရင်ဘဝကိုတကယ်ကျေနပ်မှုမရနိုင်ဘူးနော်ဒါကြောင့်ဒီ religion လို့မတုံးမနဲ့ spiritual လို့ပို့ပြီးတော့တုံးကြည့်တာနော်အဲ့တော့အဲ့ဒီလိုလူတွေရဲ့ဓက္ခမှာ spiritual နဲ့ပတ်သက်တဲ့ဓက္ခရှိတယ်နော်အဲ့ဒီဓက္ခများများရှိတဲ့သူဟာဘဝကိုပို့ပြီးတော့မကြည့်မနှက်ဖြစ်တယ်နော်ဖြတ်ပြီးတော့ပြောလိုက်ကြတာနော်ဘာဖြစ်လို့လဲနည်းနည်းစဉ်းစားဖို့ကောင်းတယ်နော်အဲ့တော့အဲ့ဒီလိုလေးနဲ့တည်းမြင့်မြတ်တဲ့စေချွန်နဲ့ပတ်သက်တဲ့ပါရမီဓက္ခများများရှိတဲ့သူဟာလောကီကြီးကြီးဘလောက်ကြိုးစားကြိုးစားဘလောက်အောင်မြင်အောင်ဒီစိတ်တွေကအဲ့ဒါကိုပြန်တုံးတက်တဲ့ကံပါနောက်ဘုရားဒါလောက်ပဲလားဆိုတာကိုမေးပြတော့ဒါနဲ့သူကျင်းနှမှုမရဘူးနောက်မှဘွဲ့ရှိတယ်ယာတိရှိတယ်ပတ်ဆံရှိတယ်ဂုံရှိတယ်အိမ်ရှိတယ်ကားရှိတယ်အင်းတော်ရှိတယ်တသမိရှိတယ်အကုန်ရှိတယ်ပြန်စမ်းရကြည့်တဲ့ကံပါစိတ်ထဲမှာပြန်ကြည့်တဲ့ကံပါကျင်းနှမှုမရှိဘူး satisfaction ဆိုတာမရှိဘူးနော်အဲ့တော့အတိဉာဏ်ပူကြီးလေလေမကျင်းမ်းမှုပူကြီးလေလေပဲလို့ပြောရမှာနော်လောကီနဲ့ပတ်သက်တဲ့ကိစ္စတွေကိုကျင်းမ်းမှုမရလေလို့ပြောရမှာနော်အတိဉာဏ်နဲ့နိုင်နေတူဟာတောယုံတောယုံလောကီငွေကြီးကုန်နဲ့ပဲသူကအင်မတန်ပြောနေတာပဲသူ့မှာမကျင်းမ်းမှုဆိုတာဖြစ်မလာဘူးနော်သူအင်မတန်ပြောနေတယ်အဲ့တော့အတိဉာဏ်လေးနဲ့လေလေဒါကိုပြန်ကြည့်ပြီးတော့ is death all ဘဝမှာဒါအကုန်ပဲလားဒီထက်ပိုမရှိတော့ဘူးလားဒီပြန်စမ်းရတယ်နော်အဲ့တော့အဲ့လိုမျိုးကိုဒီလိုနဲ့သဘောပေါက်ဖို့လိုတယ်ဒီချက်ကိုပို့ပြီးတော့အလေးထားပြီးပြောတာတခြားမဟုတ်ပါဘူးနော်ဘုမွန်လေးပြောရင်ဒီဘုမွန်လေးနည်းနည်းငယ်စဉ်ကတည်းကဘိုးပဲငယ်စဉ်ဆိုတာကအသက်20ကျော်အစိတ်ပေါ့နော်အဲ့ဒီတည်းကလည်းအဲ့ဒီလိုခံစားချက်မျိုးတော်တော်ပြင်းပြင်းထန်ထန်ခံစားခဲ့ရတယ်နော်ဟိုသူတို့လောက်တော့ပစ္စည်းဥစ္စာမကျော်ဝဘူးမချမ်းသာဘူးကိုယ့်ကိုအင်တန်ဘဝကိုရုန်းကန်ပြီးတော့ကျိုးစားပြီးတော့ကိုလိုချင်တာတွေကိုဖြစ်ချင်တာတွေဖြစ်အောင်လုပ်ခဲ့ရတယ်ဖြစ်လာတယ်တော်တော်များများပဲဖြစ်လာတယ်ကြည့်လိုက်တဲ့အခါမှာတေချာပြန်စဉ်းစားကြည့်တော့ကျင်းမှုမရအောင်အဲ့လိုကျင်းမှုမရတော့ခုနဆရာဝန်ကြီးလိုပဲပြောရရင်ပုံပုံရပဲနှစ်တော်တော်ကြာ ATS အချင်းတော်ပဲနေခဲ့တယ်နော်ဒါရိုးရိုးသားသားပုံပုံလင်းပြောကြတာပါဟိုတက္ကသိုလ်မှာပုံစံကြီးရှိတဲ့အခါမှာကိုယ်ပ္ပတိဘာသာဆိုတဲ့အမြာမှာနော်မရှိသေးပါလို့ထည့်တယ်မရှိသေးပါနော်ပထမအဦးဆုံးထည့်တော့မရှိလို့ထည့်တာထည့်တော့တငင်းကြောက်ကမင်းစကားတူလုံးနဲ့ရိုင်းနေတယ်နော်အေးအဲ့လိုဆိုရင်လည်းငါမရှိပါလို့ထည့်လိုက်တယ်ဆိုတော့ तू ကမရှိပါဆိုတော့လည်းပဲသိပ်မကောင်းလေးဘူးတဲ့မရှိသေးပါဆိုရင်ပိုကောင်းတယ်ဆိုတော့စကားကြည့်တော့ဒီစကားလုံးလေးမရှိဆိုတဲ့စကားလုံးနဲ့မရှိပါဆိုတဲ့စကားလုံးနဲ့မရှိသေးပါဆိုတာနဲ့ကအတိတ်တဲ့အတိမ်နဲ့အင်မတန်ကွာခြားတာပဲနော်မရှိသေးဆိုတာကအနာဂတ်အတွက်အလားအလာကိုဖွင့်ထားတယ်နော်သိပ်မထားဘူးနော်အဲ့ဒါတော်တော်ကျေးဇူးတင်တယ်ဒီငယ်ချင်းအဲ့လိုပဲအေးဒီစစ်နဲ့နေခဲ့ပြီမဲ့စာပေတွေအများကြီးဖတ်တဲ့ခါမှာဒီစေချိုဒီနဲ့ပတ်သက်တော့နော်စိတ်ဓာတ်နဲ့အသိဉာဏ်၄နည်းမှုမြင့်မြတ်မှုနဲ့ပတ်သက်တာဒီဖတ်မိတဲ့ခါမှာ ိတ်ကအင်မတန်ထိတ်ထိတ်အင်မတန်စိတ်ဝင်စားဒီဟာအတွက်ပဲအချိန်အများကြီးပေးပြီးလာတယ်နော်အဲ့ဒီကြတဲ့ကပဲဟိုပါဠိတော်မြန်မာပြန်ပြီးဖတ်တယ်ပါဠိတော်အင်္ဂလိပ်ပြန်ပြီးဖတ်တယ်ပါဠိတော်မိတ္တရာတွေလည်းဖတ်လာတယ်ဘယ်သူမှတော့ပြန်ပြီးရလဲမဟုတ်ဘူးဘယ်သူမှလည်းမတက်တော့ဘူးနော်ကိုယ့်အကိုရှေ့ဘုံဘုရားစီကိုသွားပြီးသောတူပဲဖတ်တာနော်ဟုတ်ပြီအဲ့ဒီမှာတရားအထုကနေပတ်သက်တာဒီနေနေပါပါတွေ့လို့ရှိရင်ကိုယ့်အကိုပဲတရားထိုင်တယ်ဒါပေမဲ့မိတ်ဆွေတယောက်ကလည်းပဲတရားထိုင်ဖို့ရတဲ့တွန်းကြတာရှိပါတယ်သူ့အိမ်မှာလည်းပဲသူနဲ့တူတခါတည်းရန်တရားထိုင်ရပါတယ်။အဲ့လိုတရားထိုင်လို့နည်းနည်းနည်းနည်းစိတ်တည်ငြိမ်အေးချမ်းမှုရလာတဲ့ခါကျမှနည်းနည်းစိတ်ကတက်တာရယ်ချမ်းသာတယ်နော်။ဒါပေမဲ့လည်းပဲအခုနဂျိုးပိုလန်လိုပဲပြောရမယ်ဆိုရင်နောက်ဆုံးတော့အဲ့ဒါကိုအကုန်လုံးထားခလိုက်တာပဲ။အဲ့တော့ဒီဆရာဝန်ကြီးအကြောင်းကိုဒီပုံပုံသိသိဝင်စားတာတစ်ချက်ကဘာလို့ဆိုတော့ကိုယ်ကိုယ်တိုင်ခံစားခဲ့ရတာနဲ့တော်တော်လေးနီးစပ်မှုရှိတယ်ဒါကြောင့်သူ့ကိုသိစိတ်ဝင်စားတယ်။ तू ပြောတာကိုနားထောင်နေရင်းလေ။သိတယ် तू ဘယ်လိုခံစားရလဲဆိုတော့သိတယ်။ तू ဘယ်လိုတွေးတယ် तू ဘယ်လိုခံစားရလဲ။ तू ဘယ်လောက်အခက်ခဲကိုရုံးကံပေးရလဲဆိုတော့သိတယ်နော်။အဲ့တော့လောကီကြီးနဲ့ပတ်သက်ပြီးတော့အများကြီးကြိုးစားပြီးတော့ရလာပြီးမှဒါလည်းမလို့ချင်းတခြားလည်းဘာလို့အမှန်မသိတဲ့ခါမှာဒီကြာကာလအင်မတန်ခါခက်တဲ့ကာလဖြစ်ပါတယ်။အင်မတန်ဆင်းရဲပါတယ်နော်။လမ်းပြောင်းနေတဲ့လူဖြစ်တယ်။ဘာလို့အမှန်မသိနော်။အဲ့လိုကြာကာလမှာသူလမ်းပြောက်ကလေးဖြစ်ပြတော့အခက်ခဲအကြက်ကြက်တွေ့နေရတာကလည်းသူ့ကိုသိကိုချင်းစာနေတယ်။သူနဲ့ပြောရင်ဆိုရင်လည်းဘုမောကလည်းကို့အကြောင်းကိုပြောပြတော့သူကလည်းပဲသူ့ကိုနားလည်နိုင်တယ်ဆိုတာကိုသူသိတော့သူပုံပြောတယ်။အဲ့လည်းလည်းသူပြောလာတယ်နော်။အဲ့တော့လူတယောက်နဲ့တယောက်စကားပြောတဲ့အခါမှာသူ့ကိုကိုကတကယ်နားလည်နိုင်တယ်ကိုချင်းစာနိုင်တယ်သူခံစားနေရတာကိုကိုကလည်းပဲနည်းနည်းဖြစ်ဖြစ်ညှပ်ပြီးတော့ခံစားနိုင်တယ်ဆိုရင်အဲ့လူမြောက်ကစကားပြောတာပူပြော့ပွင့်နေမှုယူတာမှုနိုင်လဲမှုရှိလာတယ်ကြက်ကိုကြောက်တကယ်ကိုနားလည်နေတာလေနော် hard to hard ပဲစကားပြောနေတာနော်သိအားရစရာကောင်းတယ်သိကျင်နာစရာကောင်းတယ်လားသိဝန်းတာလေအဲ့ဒါမျိုးကတစ်လုံးပြန်မမင်းနဲ့ဒီလူနဲ့ပြန်တွေ့ကျင်နေပြန်ပြောကျင်နေသူကလည်းတွေ့ကျင်နေတယ်လို့ဆိုတယ်တွေ့ဖို့ရရက်တရက်တော့ရေးအောင်အခုသူလည်းပဲတရားဝင်တယ်လို့မနဲ့မအားဘူးနော်အဲ့တော့သူ့ဘဝကိုပို့ပြီးတော့နားလည်နေအောင်နည်းနည်းကြိုးစားကြည့်တယ်နော်အဲ့လိုနဲ့သူကတော့အခုနစကားကိုပြန်ကောက်ရင်ဒိတာတစ်ခုမှ10ရက်သင်းရင်းသွင်းလိုက်တရားထုတ်ဖို့အဲ့သင်းသွင်းပြတော့သူတရားထုတ်ပြီးလိုက်နော်အဲ့တော့သူ့နောက်ခံကိုပြန်ကြည့်ရင်သူကအပြော်ပေါင်းအောင်အဲ့ဒီချိန်မှာမမက်တော့ဘူးသူမလို့ချင်းတော့နော်အဲ့တော့သူ့စိတ်ကိုတခြားဘက်ကိုဆဲဆောင်နိုင်မဲ့အင်အားအသိမရှိဘူးအဲ့တော့တရားထိုင်နေဆိုရင်လည်းသူကပြက်ပြက်ကလာတရားထိုင်လို့လာငကိုလည်းကသူ့ personality ကိုကလုံမဲ့ဆိုရင်အားဆုံးပြတ်လုတ်တဲ့ personality မျိုးနော်အဲ့လိုစိတ်ဓာတ်နဲ့ရှိရလို့ဆိုတော့တရားထိုင်လိုက်ကလေးကဖြည်းဖြည်းချင်းချင်းတိတိကျကျမခိုမကမလိမ်မညာပဲနဲ့စိတ်ရောကိုယ်ကလုပ်ရတာနော် whole heartedly လုပ်တာနော်အဲ့တရားနဲ့ပတ်သက်လာရင်အဲ့ဒီအချက်ကအရေးကြီးတယ် whole heartedly လုပ်ဖို့အရေးကြီးပါလေစိတ်မပါတဲ့ဘာနဲ့လုပ်ရင်ကျိုးမရှိဘူးနော်အဲ့တော့သူစိုးစားပြတော့တရားထိုင်နေအခြေခံအနေနဲ့တော့ဒီဘုံဘုံတို့လည်းအာနာပါနနဲ့ပဲစကြတယ်နော်သူလည်းပဲအာနာပါနနဲ့စတာပါနော်ကျင်းလူကိုထိုင်ပြီးတော့အားရပါးရသက်ရှိပါပဲအဲ့ဒီအသက်ရှိတာကိုတည်းကတ်ထားတယ်အစမှာတော့ဝင်လာမှန်းသိတယ်ထွက်သွားမှန်းသိတယ်ဒီလောက်ပါပဲပညာပဲဒါလည်းပဲနော်တော့နှာခေါင်းဆိုလည်းပညာလေးဆိုလည်းပညာပဲတကယ်တော့နော်ဝင်တယ်ဆိုလည်းပညာထွက်တယ်ဆိုလည်းပညာပဲတမတ်ချက်အခေါ်ဝါဒီကြီးပဲနော်တို့တော့အစမှာတော့ဒါကိုပဲအာယုံပြရမှာပဲဒါအာယုံပြနေကြအာယုံပဲဒီလိုနဲ့တစ်ချီးတစ်ချီးကြာလာတဲ့ခါကျတော့တိုးနေတဲ့သဘောလေးကိုသိတယ်အားရပါးရအသက်ရှိလေးဒီ pressure များတဲ့ကြောင့်တိုးတဲ့တဘောကပို့ပြီးတော့တိလာလေပဲအဲ့တော့တိုးပြီးတော့ဝင်တယ်တိုးပြီးတော့ထွက်တယ်တိုးနေတာလေးကိုတိလာအခြေအနေကြားတဲ့ခါမှာဒီတိုးမှုမှာပဲထိမှုဆိုတာရှိတယ်နော်တိုးသွားလို့ထိသွားတာပဲနော်ပုတ်သွားတဲ့တဘောမျိုးဖြစ်နေတယ်နော်ဒီလိုပို့ပြီးတော့ဝင်ပြီးတော့ပို့ပြီးတော့ထွက်နေတဲ့တဘောလေးကိုပဲအာရုံပြည့်မှုပဲပြည့်တဲ့ခါမှာဒီ sensation ကအမှန်တန်တိလာတယ်ဒါကိုကြာကြာအာရုံပြည့်လာတဲ့ခါကျတော့စစချင်းထိလိုက်တာပို့ပြီးတော့နေရသာဒီမှာဖြီးပြီးတော့ဝင်သွားတာကိုသိတယ်ပြန်ထွက်တဲ့ခါလည်းပဲစစချင်းဖြီးတာကိုသိလိုက်တယ်ပို့ပြီးတော့ပြန်ပြီးထွက်သွားတာကိုသိတယ်နော်အဲ့တော့အစအလေအဆုံးဆိုတာအဲ့ဒါကိုပြောတာတချို့ကအဲ့လိုသဘောမပေါက်တော့အစဆိုတာနှာခေါင်းမှာအလေဆိုတာရင်ကျိုက်မှာအဆုံးဆိုတာချက်မှာလို့ပြောတယ်လေယာချက်ထဲမရောက်ပါဘူးချက်ကအဲ့တကယ်တော့ ligament ပါပဲအစတော့မှတာဒီထဲကတော့တွေးသွားလို့ရလမ်းကြောင်းဖြစ်ပြီနော်ဝတ်ပါပြီးနောက်မှာသူကအယူဖြစ်သွားတာပဲဒီထက်မှလေးမရှိဘူးအချင်းနဲ့ပဲပြောတာပါနော်ဆိုတော့ဘာဖြစ်ဖြစ်ပါလဲဒီအစလေဆုံးလို့ဆိုတဲ့စာပေထဲမှာပါတဲ့စကားရဲ့အတိတ်တွေက သိကူနေရာရှိရမယ်လို့ဆိုလိုတာမဟုတ်ဘူးနော်တတိကူနေရာရှိရမယ်လို့မဆိုလို့တတိကတော့ဒီတနေရာမှာပဲရှိရမယ်စရဲဆိုတာကဘာလို့ဆိုတော့ဝင်နေရဲ့စလိုက်တဲ့ process ရဲ့အစကိုပြောတာနော်နေရာကိုပြောတာမဟုတ်ဘူးနော်ဒီ process ရဲ့အစကိုသိလိုက်တယ်စစချင်းသိတယ်ပြီးတော့တစ်ဆက်တဲ့ continuity ကိုပြောတာအလဲဆိုတာဒီအတုံးနဲ့အစကြားရဲအကုန်လုံးအလဲလို့ခေါ်တာလေအလဲဆိုတာ point တစ်ခုမဟုတ်ဘူးနော်အလဲဆိုတာဒီကြားထဲအားလုံးကိုပြောတာလေ။အဲတော့စကားချင်းသိရမယ်။အလဲမှာအကုန်လုံးကိုတစ်ဆက်တည်းသိရမယ်။သုံးတဲ့အထည်အောင်သိရမယ်လို့ပြောတာ။တဘော process တစ်ခု complete ဖြစ်တဲ့အထည်အောင်အကုန်သိရမယ်။စိတ်ကတော့ဒီတနေရာမှာပဲရှိရမယ်။နေရာရှိဖို့မလိုဘူး။နော်အဲ့လိုပဲစိတ်ကိုတနေရာထားပြီးဝင်လာအစတည်းရသိတယ်။အလဲမှာလည်းဖြီးပြီးတိုးကဝင်သွားတာဒီကနေ့တော့သုံးသွားတယ်။ပြန်ထွက်တဲ့ခါမှလည်းထွက်တာစကားချင်းသိတယ်။တစ်ဆက်တည်းသိတယ်သုံးနဲ့တောင်တည်နော်တစ်ဆက်တည်းဖြစ်ဖို့ရည်ကြည့်တယ်နော်ဒီမှုကတစ်ဆက်တည်းဖြစ်သွားရမယ်ဒီအချက်ကအမှန်တန်ရည်ကြည့်တယ်နော်ဒီချက်တစ်ချက်ကိုသဘောမပေါက်လို့ရှိရင်အာနာပါနအထုလို့အဆင်ပြေနေတော့အဲ့လိုပဲဖြစ်ပြီးနေကြိုးစားအထုတော့လို့ဆိုရင်ဒီစတဲ့အခါမှာတိုးတဲ့သဘောထိတဲ့သဘောဟာဒီအလေကြားမှာသူ့အခြေအနေနည်းနည်းပြောင်းတယ်နော်သူ့ရဲ့ပြီးကလည်းပြောင်းနေတာပေါ့နော်အဲ့တော့ဖြစ်မှုကလည်းနည်းနည်းပြောင်းသွားတယ်ဆုံးကနေကြတော့ငနေကြောတော့နောက်ဆုံးအဆုံးမှာရက်သွားတာရက်သွားပြီးပြန်ထွက်တဲ့အချိန်မှာမထွက်ခင်ဒီကြားလေးမှာထွက်နေအဝင်ကြားလေးတွေမှာနည်းနည်းလေး gap လေးရှိနော်အဲ့ဒီ gap လေးကိုပါသိမှညာတယ်မရလို့ရှိရင်စိတ်ကအင်္ဂါရှင်းများတယ်အဲ့ဒီ gap ထဲမှာဒီတစ်ခုပြန်စဉ်းစားနော်တစ်ခုခုဒီစဉ်းစားလိုက်တာအဲ့ဒီအချိန်မှာရက်နေတဲ့ဆိုတာလေးကိုသိခြင်းနဲ့သိတာတို့မဟုတ်ရင်ဒီနှာခေါင်းနဲ့မြည်တဲ့နေရာကတစ်ခုခုထိမြင်တာလေးကိုပဲချက်ချင်းအာရုံပြုလိုက်ရတယ်split second ပဲကြာတယ်နော်